Welcome to the Voice of America in Burmese.
Mingla ba shin 2020 ni January la 23 ye inga ni view American tan ye nya bai season le ko American pi rang su myo Washington DC ga ni dai yai tholin pi ni ba bi line to meter 1925 32 line meter 190 ro pyin view ye Facebook sa myat na view Burmese news ga ni pi ro le tholin chein na de pi ni na sin nai ma le shin ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုတော့မဆုမုံနဲ့ကျမနန်းလောက်တို့တင်ပြမှာပါအမေရိကန်သမ္မတဖြစ်ကျန်းသစ္စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြမှုဆွဲခြင်းနဲ့သမ္မတဒေါ်နယ်ထရန့်ပေါ်တရားဆွဲဆိုရေးအထက်လွှတ်တော်ကြားနာစစ်ဆေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါတရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာပေါင်းဟာဇန်နဝါရီလ20ရက်နေ့ထိဆိုရင်300နီးပါးရှိသွားပြီလို့ပြောအဆိုရသတင်းကဒီကနေ့ကြေညာပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံရဲ့ရှောက်ထားချက်ပေါ် ICJ အပြည်ပြည်ဆိုင်ရာတရားရုံးကလာမဲ့ကြာတာပြင်းနဲ့မှာဆုံးဖြတ်ချက်ချမှာဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလနိုင်ငံကိုထွက်ခွာသွားပြီးဒီလိုသတင်းတွေကြားမှာပါမခွန်ညုံ
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တရုတ်သမ္မတမြန်မာနိုင်ငံကနေပြန်သွားပြီးနောက်တနေ့မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာ TNL နဲ့အစိုးရတပ်တို့တိုက်ပွဲတွေပြန်ဖြစ်နေတဲ့အကြောင်း
ကျောင်းမင်းနဲ့တော့ပဲဒီအောင်မတ်တန်းနေရဖြစ်တယ်မင်းကူနိုင်လောကနေနေချောင်းနိုင်လောတကယ်မရတဲ့နှမ်းကမ်းမြင့်တဲ့နှမ်းဖြစ်ကြအ
ောင်တည်နယ်ပြောခွင့်ရရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်ချင်းပြည်နယ် NLD အမျိုးသားလွှတ်တော်မှဥဝေတင်ကိုရခိုင်လက်နက်ကင်ဖွဲ့ AA ကပြန်လွှတ်ပေးလိုက်ပါပြီတရုတ်နိုင်ငံဝူတန်မှာစပြီးတော့တွေ့ရတဲ့ virus ပိုးဟာတခြားနိုင်ငံတွေကိုပါကူးစက်ပြန့်နှံ့လာနေပြီးမြန်မာနိုင်ငံမှာမတွေ့ရသေးပေမဲ့ကြိုတင်ကာကွယ်မှုတွေကိုတော့ဆောင်ရွက်နေပါတယ်နောက်ပိုင်းမှာတော့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရပါမယ်ရှင်။ခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့မဆုမွန်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဖြစ်ကျန်းသစ္စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲခြင်းနဲ့သမ္မတဒေါ်နယ်ထရန့်ပေါ်တရားဆွဲဆိုရေးအထက်လွှတ်တော်မှကြားနာစစ်ဆေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါ။ဒါဆိုရင်အမေရိကန်သမိုင်းမှာတတိယအကြိမ်အဖြစ်နဲ့သမ္မတတဦးအပေါ်တရားဆွဲတင်မတင်စစ်ဆေးမဲ့ကြားနာမှုလည်းဖြစ်ပါတယ်။သမ္မတ Trump ရဲ့ Republican Party ကလူများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ကြားနာမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတင်သွင်းထားတဲ့အစီအစဉ်ကိုမဲခွဲကြမှာပါ။ Mitch McConnell ရဲ့အစီအစဉ်မှာတော့ကြားနာမှုလုပ်ငန်းစဉ်အတွင်းတရားလိုအဖြစ်ဆောင်ရွက်ကြမယ့်အောက်လွှတ်တော် Democrat အမတ်တွေနဲ့သမ္မတ Trump ဘက်ကခုခံချစ်ပါမယ့်ဥပဒေအကျိုးဆောင်ဖွဲ့တွေတရက်စီအပြန်အလှန်ရှာလွဲခွင့်ပေးထားတာဖြစ်ပါတယ်။ကျားနာမှုလုပ်ထုတ်လုံးနေဆုံးဖြတ်ချက်မှာတော့တက်တည်တည်တွေစင်ခေါ်ဖို့ရှိမရှိဆိုတာနဲ့တက်တည်အထောက်အထားတည်တွေတင်သွင်းခွင့်ပြုမပြုဆိုတဲ့ချက်တွေဖော်ပြမထားပါဘူး။တမန်ထွက်မှာအပြစ်မရှိဘူးဆိုတဲ့ရလမျိုးထွက်လာနိုင်ခြင်းရှိတဲ့ဒီစစ်ဆေးကျားနာမှုကိုအမြန်ဆုံးအဆုံးသတ်ဖို့ Mitch McConnell နဲ့ Republican တွေလူလာကြောင်းလူသိရှင်ကြပြောဆိုထားကြတာပါ။အလို့တော်လူနေစု Democrat ကောင်ဆောင် Chuck Schumer ကလည်းတက်တည်ထောက်ထားရင်းဓမ္မမုတ်ဆွေးရစရန်တွေတင်ပြခွင့်ရှိတဲ့ဒီအထက်လွှတ်တော်ရဲ့စုံစမ်းကြားနာမှုကိုကြားနာစစ်ဆေးမှုလုံးဝမဟုတ်ဘူးလို့တင်းလာနေနောက်ပိုင်းမှာပြောဆိုခဲ့ပါတယ်
ကုန်သွယ်ရေးသဘောတူညီချက်ပြီးနှစ်ခုရရှိခဲ့တာကိုထောက်ပြပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အရင်တခါမှမကြုံစဘူးအနိုင်ရမှုတွေထပ်ပြီးတော့ရနေပြီဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွစ်ဇာလန်နိုင်ငံဒဗော့စ်မှာကျင်းပနေတဲ့အခုအင်္ဂါနေ့ကမ္ဘာစည်းဝါးရေးဖိုရမ်အဖွဲ့မိန့်ခွန်းမှာပြောဆိုသွားပါတယ်အမေရိကန်ထက်လွှတ်တော်မှာသမ္မတကိုတရားစွဲဆိုဖို့ကြားနာမှုနောက်ထပ်အဆင့်တစ်ရက်မစတင်ခင်နိုင်ပိုင်းလေးမှာပဲသမ္မတကအခုလိုမိန့်ခွန်းပြောခဲ့တာပါတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ပထမဆုံးအဆင့်ရရှိခဲ့တာနဲ့ကနေဒါမက္ကဆီကိုနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအထက်လွှတ်တော်ကအတည်ပြုပေးလိုက်တာအပါအဝင်အမေရိကန်ကလူလက်တန်းစားအလုပ်သမားတွေနဲ့ကုမ္ပဏီတွေအတွက်သူဘလို့စွန့်ဆောင်လုပ်နိုင်ခဲ့တယ်လဲဆိုတာတွေကိုပါပြောဆိုသွားတာပါလွန်ခဲ့တဲ့နှစ်နှစ်တုန်းကဒီဒဗော့စ်ဒီညီလာခံမိန့်ခွန်းမှာတော့အမေရိကန်ပြန်ပြီးတော့ကြီးမြတ်လာဖို့လုပ်နေတယ်ဆိုပြီးသူပြောခဲ့ပါတယ်အခုဒီကနေ့မှာတော့အမေရိကန်ပြည်ထောင်စုမှာကမ္ဘာဟာကမ္ဘာမှာမကြုံစဘူးစီးပွားရေးဖွံ့ဖြိုးမှုတွေရရှိနေပြီဆိုတာကိုကြေညာပါတယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောဆိုသွားတာပါတခြားနိုင်ငံတွေအနေနဲ့ဘျူရိုကရေစီစနစ်ကိုဖျက်ပြီးတော့သူ့ရဲ့ဦးဆောင်မှုနောက်ကိုလိုက်ကြဖို့ကိုလည်းတိုက်တွန်းပါတယ်အင်္ဂါနေ့မနေ့မိကွန်းပြောပြီးတော့ညီလာခံဘေးဘက်မှာတခြားကမ္ဘာကောင်ဆောင်တွေနဲ့တိကျတွေ့ဆုံမှုရှိပါတယ်ဗိုလ်တပုနေ့နေ့လယ်ပိုင်းကျရင်တော့သူ့ဝါရှင်တန် DC ကိုပြန်มาပါအင်ဖြူရောရဲ့ထုတ်ပြန်ချက်အရဆိုရင်တော့သမ္မတဒေါ်နယ်ထရန့်အနေနဲ့အီရတ်သမ္မတပါကစ္စတန်ဝန်ကြီးချုပ်ဆွစ်ဇာလန်သမ္မတ EU ဥရောပသမ္မတဥက ကထာနောက်ကပ်ဒေတာအစိုးရအကြီးအကဲဖြစ်သူတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဖိတ်ကြားခံရသူ၃၀၀တက်ရောက်မယ်အဲ့ဒီပွဲကိုတော့စစ်ဖက်နဲ့ရဲတပ်ဖွဲ့၅၀၀နီးပါးလုံးယုံရေးယူထားတာဖြစ်ပါတယ်ဩစတြေးလျတော်မီကြောင့်ပျက်စီးထိခိုက်မှုတွေကိုမိမောင်းထုတ်ပြဖို့ကွာလာဝုံလေးတွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူတွေအပါအဝင်ဆန္ဒပြမဲ့သူတွေကလည်းယာခနန်းရှိနေပါတယ်သူမေက ယ်ရှင
်လီဗျားနိုင်ငံထဲကရေငနာလောက်ွက်တွေပြန်ဆဖို့လီဗျားနိုင်ငံရောက်ကအမေရိကန်တိုင်ယုံကတိုက်တွန်းလိုက်ပါတယ်နိုင်ငံတွင်းကအထူးကရေနံတွင်းအတော်များများနဲ့ရေနံပိုက်လိုင်းတွေကိုလက်နက်ကိုင်တပုံကောင်းဆောင်ခါလီဖာဟာဖတာကအတင်းကျပ်ပိတ်ထားတာဖြစ်ပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာတနင်္ဂနွေနေ့ကျရင်ကျင်းပဖို့ရှိတဲ့ညဉ့်ညာရီညီလာခံမတိုင်ခင်ဟာဖတာရဲ့လက်နက်ကိုင်တပ်ဖွဲ့တွေကရေနံတွင်းအများစုကိုပိတ်ပစ်ခဲ့တာလည်းဖြစ်ပါတယ်အခုလိုရေနံလုပ်ငန်းတွေရန်နာခဲ့တဲ့အတွက်တရက်ကိုဒေါ်လာ55တန်နဲ့လာဆုံးရှုံးလိမ့်မယ်လို့လီဗျားအစိုးရရေနံကော်ပိုရေးရှင်းကပြောပါတယ်လီဗျားမှာရှိတဲ့အမေရိကန်တိုင်ယုံကလည်းရေနံတွင်းနဲ့ရပ်ပစ်တဲ့ပေါ်အလွန်ဆုံးအမင်းဆိုးရင်တလို့နိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတွေပို့ပြီးတော့ဆိုးဝါးစေလိမ့်မယ်လို့ Twitter စာမျက်နှာမှာဒီကနေ့ရေးသားခဲ့ပါတယ်နိုင်ငံပိုင်ရေနံထုတ်လုပ်ရေးမှာဆုံးရှုံးမှုတွေရှိနေချိန်မှာပဲလီဗျားကရေနံစည်းတွေဒီကနေ့ဈေးထိုးကျသွားပါတယ်ဟာဖတာရဲ့တပုံတပ်ဖွဲ့တွေကကုလသမဂ္ဂကဦးဆောင်ဖွဲ့စည်းပေးထားတဲ့ယာယီအစိုးရအဖွဲ့ရှိရာမြို့တော် Tripoli စီကိုချီကပ်လာနေတာပါဘာလင်မြို့ဆွေးနွေးပွဲမှာနှစ်ဖက်ကိုယ်စားလှယ်တွေတိုက်ရိုက်ဆွေးနွေးမှာတော့မဟုတ်ပါဘူးတခြားကိုယ်စားလှယ်တွေကလည်းအပြစ်ရရင်နဲ့လီဗျားနိုင်ငံကိုလက်နက်ရောင်းချခွင့်ပိတ်ပင်ထားတဲ့ကုလသမဂ္ဂရဲ့အရင်ကပြဌာန်းချက်ကိုဆက်ပြီးတော့ထောက်ခံမှုသဘောတူခဲ့ကြပါတယ် Tripoli အစိုးရကိုအားပေးကူညီတဲ့အနေနဲ့တူရကီနိုင်ငံကသူ့ရဲ့တပ်သားတွေကိုစီလုထားတယ်လို့ Haftar တပုံတပ်ဖွဲ့ကတော့ရုရှားနိုင်ငံကဂျေစာတပ်ဖွဲ့တွေကကြောထောက်နောက်ခံပေးထားတာလည်းဖြစ်ပါတယ်
ယူကရိန်းခီးသည်တင်လေရင်ကိုရုရှားလုပ်လေရင်ပြစ်ဒုံး20နဲ့အီရန်စစ်တပ်ကနေပြစ်ခတ်ခဲ့တယ်ဆိုတာကိုအီရန်အရက်ဖက်လေကြောင်းထိန်းသိမ်းရေးအာဏာပိုင်တွေကဒီကနေ့အင်္ဂါနေ့မှာဝန်ခံပြောဆိုလိုက်ပါတယ်အခုလအစောပိုင်းတော့ကတီရန်လေစိတ်ကနေထွက်ခွာခဲ့တဲ့အဲ့ဒီယူကရိန်းလေရင်ပြတ်ကျခဲ့တာကြောင့်လေရင်ပေါ်မှာပါတဲ့လူ186ဦးလုံးသေဆုံးခဲ့ရပါတယ်ဇန်နဝါရီလ10ရက်နေ့အဲ့ဒီနေ့ပြတ်ကျမှုဖြစ်ပြီးတဲ့နောက်ရက်အတန်ကြာတဲ့အထိဒီလေရင်ဟာစက်ပိုင်းချိုရင်မှုကြောင့်ပြတ်ကျတာဖြစ်ပြီးဒုံးကျည်နဲ့ပြစ်ခတ်ခံရလို့ပြတ်ကျတာမဟုတ်ဘူးဆိုတာကိုအီရန်ဘက်ကငြင်းဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်နဲ့ကနေဒါနိုင်ငံတွေကဒါဟာအီရန်ရဲ့ဒုံးကျည်နဲ့ပြစ်ခတ်လို့ပြတ်ကျတာဖြစ်တယ်ဆိုပြီးပြောလာတဲ့နောက်မှာတော့အီရန်ပြည်သူ့စစ်အဖွဲ့တော်လှန်ရေးစောင့်တပ်ကလည်းလေရင်ပြစ်ဒုံးကျည်နဲ့အဲ့ဒီလေရင်ကိုပြစ်ချခဲ့တာလို့အီရန်စစ်တပ်ကပြောလာပါတယ်အခုထုတ်ပြန်လိုက်တဲ့အီရန်အရက်ဖက်လေကြောင်းထိန်းသိမ်းရေးရဲ့ကနဦးစီရင်ခံစာထဲမှာတော့ Tom M1 လေကြောင်းရန်ကာကွယ်ရေးစနစ်ကိုအပြစ်တင်ထားပြီးတော့အဲ့ဒီကနေမြေပြင်ကဝင်ဟင်ပြစ်တဲ့ဒုံးလက်နက်နဲ့ယူကရိန်းလေရင်ကိုဖျက်ဆီးခဲ့တာလို့ဆိုထားပါတယ်။အီရန်နိုင်ငံဟာဒေါ်လာတန်း900ဘိုးစာချုပ်နဲ့ရုရှားစီကနေပြီးတော့လေကြောင်းကာကွယ်ရေးလက်နက်တွေရရှိထားတာဖြစ်ပါတယ်။အဲ့ဒီဒုံးလက်နက်ကြောင့်အထိခိုက်တက်ရောက်မှုနဲ့ဘလို့ဖြစ်လို့အဲ့ဒီလိုတိုက်ခိုက်တာလဲဆိုတာကိုတော့စုံစမ်းနေတော့ပါပဲလို့အဲ့ဒီအစီရင်ခံစာမှာဖော်ပြပါတယ်။ AP သတင်းဌာနကရတဲ့စောင့်ကြည့်ဗီဒီယိုမှတ်တမ်းတွေအရဆိုရင်တော့လေရင်ကဒုံးကျည်နှစ်ဆင်းထိမှန်သွားပုံရပါတယ်။ရုရှားရဲ့ဒုံးတာတိုးပစ်လေကြောင်းကာကွယ်ရေးစနစ်ကိုနေထိုးဘက်ကနေပြီးတော့ SA-15 လို့အတူောက်ခေါ်ဆိုပြီးတော့ဒီစနစ်ကိုဆိုဗီယက်ခေတ်ကာလတွေမှာတော့လေရင်ပြစ်မှတ်တွေကိုတိတိကျကျချိန်ရွယ်ပြစ်ခတ်နိုင်တဲ့လေရင်အဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘက်သာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီအိမ်မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်ထိတ်တန့်ရောက်တဲ့တင်တွေကိုဆက်ပြီးတော့တင်ပြနေပါတယ်။မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတွေဆက်ပြီးတော့မဖြစ်အောင်တားဆီးရေးကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်တွေချမှတ်ဖို့ကမ္ဘာနိုင်ငံရဲ့ရှောက်ထားချက်ပေါ်လာမဲ့ကြာတာတွေနေ့မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချမှတ်ဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်ဖွဲ့နယ်သာလန်နိုင်ငံကိုထွက်ခွာသွားပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝနဟန်က VOA ကိုအခုလိုအတည်ပြုပြောဆိုပါတယ
်။ဘောရတော့ကျွန်တော်ဟိုနိုင်ငံတော်တိုင်ပင်ခံရုံးမှကြီးဥကြတဲ့စဥဆောင်မိသွားတယ်ကျွန်တော်တို့သိရပါတယ
် ICJ ဖက်ကဆုံးဖြတ်ချက်မချခင်ရပိုင်းအတွင်းမှာပဲမနေ့ကရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအပြစ်ဒဏ်အစင်ခါစာအချင်းချုပ်ထုတ်ပြန်ပါတယ် ချိန်ခံပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆုံးခွာရတဲ့အခြေအနေတွေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်တမမဟုတ်တခြားလူမျိုးအတိုင်းအဝန်တစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့ထောက်ထားတဲ့စုံတရားမတွေ့ရဘူးလို့အဖွဲ့၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဒီဟုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာပေါင်းဟာဇန်နဝါရီလ၂၀ရက်နေ့အထိဆိုရင်၂၉၂ဦးရှိသွားပြီလို့တရုတ်စိုးရသတင်းတွေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ရောဂါစဖြစ်တဲ့ဝူဟန်မြို့ရှိရာဟူပင်းပြည်နယ်ထဲမှာအများဆုံးဖြစ်ပြီးတော့ကူးစက်ခံရသူလူနာကစုစုပေါင်း၁၀၀နဲ့80ရှိနေတာပါ။ဇန်နဝါရီလ၂ရက်နေ့အထိဆိုရင်၂၉၂ဦးရှိသွားပြီလို့တရုတ်ကျန် kusa yungdin na makabe, lugane lugo ba kusa nine sobi, tio umyoda jamai komishinga dri betare, lu chinga dringa chinabare, uham yogani, tankoria nanga inchon yogu tare, at that donzangani yu mutami to umale, di virus kusa can hire a tuyare jao, tankoria jamai yashiriga piovare, tine, japanangani male, a laru virus kukaya to the twishi tabare.
အပြည့်အစုံရရက်တက်ဖွဲ့အင်တာပိုအကြီးကဲဟောင်းမန်ဟုံဝဲကိုတော်လန်နဒန်ကျော်လာရဘူးဆွဲချန်နယ်တရုတ်နိုင်ငံကထောင်နာဆက်တုံးနဲ့ပြည်တန်ချလိုက်ပါတယ်။အင်တာပိုအကြီးကဲဖြစ်2016ခုနှစ်မှာရွေးချယ်ခံခဲ့ရတဲ့အသက် 66ရာကလင်ညာပြောဆိုနေတယ်ဆိုပြီးတော့ဆွဆွဲထားတယ်လို့သူခင်မုံမင်းအသက်မှရှိသေးရလားဆိုပြီးတော့မေးခွန်းထုတ်ထားပါတယ်။မင်းတရုတ်နိုင်ငံမှာအဖမ်းမခံရအောင်အကာအကွယ်မပေးနိုင်တဲ့အပြင်သူမိသားစုကိုပါစောင့်ရှောက်ဖို့ပြက်ကွက်မှုဆွဲချက်တွေနဲ့အင်တာပိုကိုစီနီးဖြစ်သူခရစ်မင်းကတရားစွဲဆိုထားပါတယ်။မင်းရဲ့ရှေ့နေကလည်းနယ်သာလန်ကန်တဟိတ်မြို့ကနိုင်ငံကအငင်းပွားမှုဆိုင်ရာတရားရုံးကိုကြီးခ
အကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့Future Forward Party ကိုထိုင်းတရားရုံးကတရက်တည်းလွှတ်လိုက်ပါပြီ Future Forward Party အနေနဲ့အစိုးရကိုပုံကံမှုလုပ်ရက်တွေကိုလှုပ်ဆောင်မှုရည်ရွယ်ချက်မရှိခဲ့တာကိုတွေ့ရပြီးတော့ဆွဲချက်တင်သွင်းထားတာတွေကလည်းမှန်ကန်မှုမရှိဘူးဆိုပြီးတရားရုံးကဆုံးဖြတ်ပါတယ်ပါတီခေါင်းဆောင်တဦးချင်းစီကချင်းငွေအမြောက်များကိုရယူထားပြီးရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုဖောက်ဖျက်ခဲ့တယ်ဆိုပြီးပါတီအပေါ်မှာနောက်ထပ်ဆွဲချက်ကိုလည်းဆိုင်းငံ့ထားပါတယ် Future Forward Party ကို2018ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးနှစ်ပေါင်းများစွာစစ်တပ်ဦးဆောင်တဲ့အုပ်ချုပ်ရေးကိုညီငွေနေကြတဲ့ပြည်သူတွေနဲ့အထူးသဖြင့်လူငယ်တွေကဒီပါတီကိုလူကြိုက်များပါတယ်ဒီပါတီကသတင်းစာရှင်းလင်းပွဲအတွင်းမှာအစိုးရကိုဝေဖန်ခဲ့သလိုထိုင်းဘရင်ကိုလည်းပုတ်ခတ်ပြောဆိုခဲ့တယ်ဆိုပြီးအစိုးရကပါတီကိုတရားစွဲဆိုခဲ့တာပါထိုင်းနိုင်ငံမှာတော့ဘရင်ကိုစော်ကားပြောဆိုတာဟာရာဇဝတ်မှုမြောက်ပြီးတော့ပြစ်မှုထင်ရှားရင်ထောင်ဒဏ်နှစ်များစွာပြစ်ဒဏ်ချခံနိုင်ရပွဲရှိပါတယ်ရှင
်အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုနားလောင်တဲ့မဆုမွန်တို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာလေးဇက်တိုက်နားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်ရဲ့တောင်ဘက်ဗာဂျီးနီးယားပြည်နယ်မှာတနက်ထိန်းချုပ်ရေးစတင်စန္ဒပြခဲ့တာမှာတနက်ထိန်းချုပ်ရေးလူလားသူတွေနဲ့ကန့်ကွက်သူတွေကြားအကြမ်းဖက်ပြစ်ပခတွေဖြစ်လာမှာစိုးရိမ်လာကြောင့်တာဝန်ရှိသူတွေကအစစ်မြင့်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်1 Second Amendment ကိုထောက်ခံတဲ့တနက်ထိန်းချုပ်ရေးစတင်စန္ဒပြပွဲနှစ်ပတ်လည်လှုပ်ရှားမှုဖြစ်ဗာဂျီးနီးယားပြည်နယ်မှာတနင်္လာနေ့ကလူထောင်ပေါင်းများစွာစုဝေးခဲ့ကြတာပါ။ဗာဂျီးနီးယားပြည်နယ်မြို့တော် Richmond လမ်းမတွေမှာဆန္ဒပြနေကြတဲ့ဒီလှုပ်ရှားမှုကြောင့် VOA သတင်းတောက် Caroline Prest တီပေးပို့ထားတဲ့သတင်းကိုမှတ်ခင်ဖြူထွေးပြောပြပါမယ်ရှင်။ဒီဆန္ဒပြပွဲကတော့ Richmond မြို့မှာနှစ်ဆင့်တွေ့ရလေရှိတဲ့မြင်ကွင်းမှာတနက်ကန်ဆောင်ကွင်းဟာအမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံပါအခွင့်အရေးတရဖြစ်တဲ့ဆိုတော့ကိုပြည်နယ်လွှတ်တော်အမတ်တွေကိုသတိပေးတဲ့အနေနဲ့ဒီလိုအချိန်ရောက်တိုင်းနှစ်ဆင့်ဗာဂျီးနီးယားပြည်နယ်မြို့တော် Richmond ကိုတခြားဒေသတွေကပါဆန္ဒပြသူတွေထောင်ထဲချီလာရောက်စုဝေးကြတာဖြစ်ပါတယ်။ဒီလိုလူတွေထောင်ချီစုဝေးကြတဲ့အချိန်တနက်ထိန်းချုပ်ရေးလူလားသူတွေနဲ့ကန့်ကွက်သူတွေကြားမှာအကြမ်းဖက်မှုတွေဖြစ်ပွားမှာကိုဆိုရင်လည်းဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Ralph Northam က
ပြည်နယ်အတွင်းအရေးပေါ်အခြေအနေကြေညာချသလိုလူလူစုဝေးပွဲကျင်းပရာမြို့တော်တဝိုက်တနက်ကင်ဆောင်မှုကိုလည်းကန့်သတ်ထားပါတယ်။ဒါကနားလည်လက်ခံသူတွေရှိသလိုမကျေနပ်ကြတဲ့သူတွေလည်းရှိပါတယ
်။
လူတွေထောင်ချီစုဝေးတဲ့ဒီနေရာမှာဘသူကဘာဆိုတာမသိနိုင်ပါဘူး။တယောက်ယောက်ကမဟုတ်တာထားလို့ရင်အလုံးဒုက္ခရောက်နိုင်ပါတယ်။
Our state government with North
America. ကျွန်တော်တို့တော့လည်းပြည်နယ်ဆွေးနွေးကထိချုပ်မှုတွေတိုးပြီးကျွန်တော်တို့တလက်ကန်ဆောင်ခွင့်မရအောင်ကြိုးစားနေတာပါ
။အစင်လာ conservative တွေထိချုပ်လာခဲ့တဲ့ဒီ Virginia ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလတုန်းက Democratic Party ကိုယ်စားလှယ်တွေအနိုင်ရခဲ့ပြီးတဲ့နောက်တနက်ထိချုပ်ရေးဥပဒေပြဋ္ဌာန်းဖို့ပြည်နယ်လွှတ်တော်မှာစတင်ကြိုးပမ်းလာခဲ့တာဖြစ်ပါတယ်။တနက်ဝယ်ယူသူတိုင်းရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးဖို့AR9MM လို့တိုက်ခိုက်ရေးသုံးတနက်တွေကင်ဆောင်ခွင့်ကန့်သတ်ဖို့အပြင်ပြောင်းထိုတနက်ကိုလည်းတလမှာတလက်သာဝယ်ယူနိုင်ဖို့ကန့်သတ်တဲ့ဥပဒေမူကြမ်းတွေကိုဒီမိုကရက်လွှတ်တော်အမတ်တွေကဥဆောင်တင်သွင်းပြီးပြည်내ထက်လွှတ်တော်မှာမကြသေးခင်တုန်းကပဲအတည်ပြုခဲ့တာပါ Virginia ပြည်내မှာနေထိုင်သူ Iran နယ်ဘွား Fahad Azari ကအခုလိုပြောပါတယ
် This is the Iranian phrase
ကျွန်တော်တို့ပြောတဲ့ Iran စကားတခုရှိပါတယ်သွားမရှိတဲ့ခြင်းသေးကတနက်မရှိတဲ့နိုင်ငံလိုပါပဲ
သူရဲ့မိသားစုနာမည်ကိုမဖော်ပြလိုတဲ့မှာကတော့မြောက်ကိုလိုင်းနာပြည်နယ်ကနေတီဆန္ဒပြပွဲကိုလာခဲ့တဲ့သူပ
ါ
Virginia ပြည်နယ်သားတွေ California ပြည်နယ်သားတွေ New York သားတွေကိုကျွန်တော်တို့မကူဘူးဆိုရင်မြောက်ကယ်ရိုလိုင်းနာအရေးဖြစ်လာတဲ့အခါကျကျွန်တော်တို့ကိုဘယ်သူကူညီမှာလဲ
လူငယ်တဲ့နှစ်နှစ်က Charlotte မြို့မှာအခုလိုဆွေးဆန္ဒပြပွဲအတွင်းအမျိုးသမီးတို့အသေဆုံးရတဲ့အဖြစ်ပြက်မျိုးချက်မကြုံရအောင်ဆန္ဒပြပွဲနေရာတဝိုင်းလုံခြုံရေးအတွက်ရဲတပ်ဖွဲ့တွေတင်းတင်းကြပ်ကြပ်ချထားပါတယ်စနပြပွဲတွေကတော့အေးအေးငြင်းရှိခဲ့တာပါစနပြသူတွေလမ်းမတွေထက်စူးဝေးနေကြတဲ့အချိန်ဒီမိုကရက်တစ်လွှတ်တော်အမတ်တွေနဲ့တနက်ထိန်းချုပ်ရေးလိုလားတဲ့ကျောင်းသူကျောင်းသားတို့တွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ
် With all of the threats and all of the terribly violent rhetoric that's going on right now
ဒီနေ့ဆိုရတဲ့အကြမ်းဖက်မှုတွေနဲ့ခြေချောက်မှုတွေကြုံနေရချိန်မှာတနက်ကန်အဆွေးရောက်မှုတွေမဖြစ်အောင်ကျွန်တော်တို့အဓိကရည်ရွယ်တာဖြစ်ပါတယ်ကျွန်တော်တို့ရဲ့လူလားချက်တွေကိုလွှတ်တော်မှာတင်ပြဖို့တနက်ထိန်းချုပ်ရေးဥပဒေတွေလွှတ်တော်မှာပြန်လည်ပြဖို့တိုက်တွန်းတဲ့အနေနဲ့ခုလိုလာရောက်တွေ့ဆုံတာပါ
ဒါနဲ့တနက်ထိန်းချုပ်ရေးကံကွက်သူတွေကတော့ဒီလိုဥပဒေတွေလွှတ်တော်မှာပြဋ္ဌာန်းလာမယ်ဆိုရင်နောက်လာမယ့်ရွေးကောက်ပွဲမှာသူတို့ရဲ့မကျေနပ်မှုတွေကိုဖော်ပြသွားမယ်လို့ပြောဆိုနေကြပါရဲ့ရှင်
။မခင်ရှိထွေးပြောပြသွားတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းလာတွေနားဆင်ကြရပါမယ်။ချင်းပြည်နယ် NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီကနေ့ပြန်လွှတ်ပေးလိုက်တဲ့ဆိုပေမဲ့နေအိမ်ကိုပြန်မရောက်သေးတာကြောင့်စိုးရိမ်နေတဲ့ကြောင်းဦးဝေတင်ရဲ့ဇနီးကပြောပါတယ်။ဒီသတင်းပြည်စုံကို VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါရဲ့ရှင်။
ပြည်ထောင်စုနိုဝင်ဘာလကတည်းကရခိုင်လက်နက်ကင်အဖွဲ့ကနှစ်လကျော်ကြာဖမ်းဆီးထိန်းသိမ်းထားတဲ့ရှင်းပြင်းနယ် NLD မျိုးသားလွှတ်တော်မှဦးဝေတင်ကိုဒီကနေ့ပြန်လည်လှည့်ပေးလိုက်တာလည်းဖြစ်ပါတယ်။ဦးဝေတင်ကိုလုံခြုံရေးဆက်ချက်ရတဲ့ပလောက်ဝနဲ့နှီးဆုံနေရာတစ်ခုမှာပြန်လည်လှည့်ပေးခဲ့တာဖြစ်ပြီးသူနဲ့သူရှင်းကြောင်းစရာတဦးကိုပါပြန်လည်လှည့်ပေးခဲ့တယ်လို့ရခိုင်လက်နက်ကင် AA ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။
အော်ဟုတ်ကဲ့ခင်ဗျာဒီဦးဝေတင်ကိုတော့ကျွန်တော်တို့ဒီနေ့နေ့လယ်2:50မိနစ်မှာဟိုဘလက်ဝါနဲ့အနီးဆုံးနေရာစုပတ်နေပြီးတော့ကျွန်တော်တို့ဒါဆော့ပစ်လိုက်ပြီးဖြစ်တယ်ဟိုအဓိကဒီသူ့ကိုလော့ပစ်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီရခိုင်နဲ့ရခိုင်မျိုးနွယ်စုဝင်ခမည်းလူမျိုးတွေအကြမ်းမှာဟိုကျွန်တော်တို့ရဲ့ဒီစီးလုံးညှောမှုကိုပို့ပြီးတော့ဒါခိုင်မှာစီစဉ်တဲ့ဟိုအတွက်ကြောင့်ရင်နောက်ပြီးလို့ရှိရင်တော့ဒီကျွန်တော်တို့အကြမ်းမှာတော့အပြန်လာယုံကြည်မှုဒီပြန်လာနားလည်မှုနဲ့ပြင်ပြပြီးတော့မှဒီညီရင်ကိုဆက်ဆံရေးတွေကိုပြန်လည်တိကျလို့တဲ့အပြင်ဒီရှေ့ဆက်ခီးမှလည်းပဲညီကိုအချင်းချင်းကြားမှာဟိုညီညွတ်ပြင်းပြမှုကိုပို့ပြီးတော့ဒါခိုင်မာစီရင်တဲ့အတွက်ကြောင့်မို့လို့ဦးဝေးတင်ကိုကျွန်တော်တို့ဒါပြန်လှုပ်ပြလိုက်တာဖြစ်တယ်။ဟိုနောက်တစ်ခုကဒီနေ့ဦးဝေးတင်ဥစ္စာမှာဦးဝေးတင်နဲ့အတူတူနောက်တစ်ယောက်ပါသေးတယ်ကနောက်ဒီဟိုကြောင်းဆရာတင်တယ်အဲ့ဒီမှာသူကအရင်တီတူးဆေးလေးလှုပ်မှုတွေလို့ပြောတယ်ဆိုတော့အဲ့ဒီတယောက်လေးပါသေးတယ်ပါလေသူ့နာမည်တော့ကျွန်တော်လည်းဒီမှာမှတ်လို့မရှိဘူးပြန်ကြည့်ပြီးမှပြောလို့ရတ
ယ်။ရခိုင်လက်နက်ကန် AA တပ်ဖွဲ့ကဦးဝေတင်ကိုပြန်လည်လှည့်ပေးလိုက်တဲ့ဆိုပေမဲ့လည်းအင်ကိုပြန်မြောက်သေးတာကြောင့်စိုးရိမ်နေတယ်လို့ဦးဝေတင်ရဲ့ဇနီးဖြစ်သူကပြောပါတယ်
။ဟုတ်ကဲ့ကျမလည်းအခုသူတို့တရင်ထုတ်တာကိုဆေးလိုက်ရတယ်ဒါပေမဲ့ဒီမှာဆက်ကြည့်လို့မရသေးဘူး။အင်းဟိုတော့မရမှာသေးဘူး။သူတို့ထုတ်တာတွေ့လိုက်တယ်တွေ့လိုက်တယ်။တရင်ထုတ်ပြန်တာလေ။ဟုတ်ကဲ့သူ့ဖုန်းကိုပဲဆက်တွေ့ကြည့်ပါမှာ။ဟုတ်ကဲ့အခုကလေသူကလှပေးရစမှတ်လေတကယ်တော့ဟိုဒီဟိုအိမ်မှာရောက်နေရောက်ရင်တော့ကျောင်းနေတဲ့အလူမျိုးတကားတွေတော့ပြောလို့ရမှာပေါ့နော်အခုကသူဆက်တွတ်တယ်လို့ပဲပြောသေးတာဆက်တယ်လို့လည်းမရသေးဘူးမြင်လို့မြင်သေးဘူးဆိုတော့ဟိုကျောင်းနေလည်းဘယ်လိုပြောမှန်းမသိဘူးဂျုံရမှာလားဘယ်လိုလဲမသိဘူးဟုတ်ကဲ့စိတ်ကူနေသေးတာတော့ဟိုဆိုရင်မှုတွေရှိတယ်တကယ်အိမ်အလူမျိုးရောက်လာမှကျမစိတ်အလူမျိုးစိတ်အေးမှာပေါ့နော်အမကျောင်းမပြောတတ်ဘူး
ဟုတ်ဆိုတော့ဒီကလေးပဲမယ်ဆိုတော့ဒီဟုတ်တယ်ဆိုရင်တော့ဒီပြန်ရမှာပေါ့ဟုတ်
လက်ရှိချိန်မှာအဖွဲ့ကဖန်စီထင်းထင်းထားတဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေရှိသေးပေမဲ့ဘယ်နှစ်ယောက်ရှိတယ်ဆိုတာကိုလုံခြုံရေးရပြောလို့မရသေးပေမဲ့တတိပိုင်းတမ်တော်တာနှစ်ဦးကိုတော့ဒီရက်ပိုင်းမှာပြန်လည်လွှတ်ပေးမယ်လို့အေအေပြောခွင့်ရခိုင်တုခါကပြောပါတယ်အဲဒီဥစ္စာတော့ကျွန်တော်တို့ဒီရက်ပိုင်းမှာအများဆုံးဆက်ဖို့စီစဉ်နေကြလို့ဆိုတော့မလွှတ်ရသေးဘူးဟိုတို့ရဲ့ဒီအ
Sangi Mountain Dua, Efuya Tajaji, Sinchi Dudu, Pidelo, Tamlo Pega, Topian Tavare, Akulo Tamlo Pega, Topian Tara Nepatavi, Efuya Mia Umuma, Dudu Pega, Pansi, Kayara, Mishigulo, Piokunya, Kandukaga, Piovare.
မြောက်မြို့မှာဖမ်းတာပဲရှိဘူးမြောက်မြို့မှာသူတို့ဒီညီမစစ်ကားကနေရာထုတ်ခဲ့ထုတ်ပြန်ချက်ကိုကျွန်တော်လေးတွေ့တယ်အဲ့ဒီမှာသူတို့ဒီဟိုထိုက်ကင်းနဲ့ဒီသွားတဲ့ဒီနေရောက်ကိုသူတို့တနက်နေ့ပြစ်တယ်ခင်လိုက်တို့လာမှာအဲ့ဒီမှာဒီအေရီတိုင်းကပေါ့နော်ဒီဗမာလူမျိုးတယောက်ပြီးသွားတာရှိတယ်ဟိုသူနဲ့အတူတူပါလာတဲ့ဒီအလေကျွမ်းကမူစလင်တယောက်ပေါ့နော်အဲ့ဒီမူစလင်တယောက်ကိုသ เอ้ยแล้วสุบิโดซอสุบิโดมาเปล่าเนี่ยแต่มาเราจะโน้ตเล่นไม่ตัวจับมาจะโน้ตรู้ไอ้ลูกพันธุ์ที่ขานะเชื่อไม่เชื่อจะโน้ตเห็นอะไรไอ้ที่เนี่ยไอ้ที่เนี่ยดีเหงาที่เสียมาเราไอ้ที่ไอ้ที่เหงาที่ละเหงาที่อ่ะเช่นจานเนี่ยตัวเนาะยี่กมาการเราเตะตัวเราบ่ไอ้ที่มาดีมูเซนเดียวที่เลี้ยงเอ้ยไอ้ที่ตุ้นน้ากันมอเตอร์ไซค์น้ากันสีอะไรตุ้นคนนี้ดีกว่าจับมาติดใจดีโอ้ข้ามงาเลี้ยงที่จับมือดีโอ้จะพันธ
င်လက်နက်ကင်အေဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်မှာအရသာထိခိုက်သေးဆုံးဒဏ်ရာရတယ်လေအများပြရှိနေတယ်လို့အရသာတွေကိုအေဖက်ကဖန်ဆီးထားတာတွေရှိတယ်လို့တပ်ဖက်ကလည်းအရသာပြည်သူတွေကိုတန်တရားနဲ့ဖန်ဆီးထားတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
ကိုတန်နိုင်ပြောပြသွားတာပါရှင်မြန်မာနိုင်ငံခီးစဉ်ကနေတရုတ်သမ္မတပြန်သွားပြီးနောက်တရက်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။ဇန်နဝါရီလ19ရက်နဲ့20ရက်တွေမှာကြောက်မဲနဲ့နန့်ခမ်းမြို့နယ်တွေဘက်မှာအစိုးရတပ်နဲ့ TNL တအားပလောင်တပ်ဖွဲ့တို့နှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ခဲ့တဲ့အကြောင်း TNL ဘက်ကပြောပါတယ်။တိုက်ပွဲတွေဖြစ်နေပေမဲ့ဖေဖော်ဝါရီလလောက်မှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့တွေ့ဆုံနိုင်လိမ့်မယ်လို့မျှော်လင့်နေအကြောင်းငြိမ်းချမ်းရေးအကျိုးဆောင်တွေကပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မိများသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မနေ့ကတနင်္လာနေ့နဲ့တနင်္ဂနွေနေ့ဒီမှာမြန်မာစစ်တပ်နဲ့တအားမလောင် TNL တပ်ဖွဲ့တို့ရှမ်းပြည်နယ်မြောက်ပိုင်းမှာနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြောခွင့်ရဗိုလ်မှူးတိုင်းကျော်ကပြောပါတယ
်။ဒီကတော့ဒီကြောင့်မင်းမျိုးနဲ့တို့ဖြစ်ပြီးအပမတ်တာတန်ကြီးရဖြစ်တဲ့မနေ့ကုနိုင်လောကနေညနေ6နာရီလောက်တင်မလီရတဲ့နမ်ခမ်းမြူတဲ့နမ်ဆေးကြီးကအပမတ်ရဲ့ငါမလေးလောက်တတိယဦးဖြစ်တယ်။တမလို့အလာရတဲ့ခဲတော့တကူဖြစ်တော့ဖြစ်ပေါ်တာဖြစ်တယ်။တပ်ပကတော့လူရှာမှုတွေတော်တော်များပြီးလို့တဲ့တည်း
။ချမ်းမြေမြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ TNL ဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုတော့တမလို့ပြောခွင့်ရသူကိုဆက်တွယ်ခဲ့ပြီးမှဆက်တွယ်လို့မရရှိခဲ့ပါဘူး။မြန်မာနိုင်ငံကိုနှစ်ရက်တာလာရောက်ခဲ့တဲ့တရုတ်သမ္မတပြန်သွားပြီးနောက်တရက်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေတာပါ။ဒါအပြင်တန်းပလောင်တပ်ဖွဲ့ကနေဖမ်းဆီးထားတဲ့စစ်တုပ်ပန်းတမတော်သား3ဦးနဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSA တပ်သား3ဦးကို DNL 59နှစ်မြောက်တော်လှန်ရေးနှစ်ပတ်လည်နေ့အထိမ်းအမှတ်အနေနဲ့ပြန်လှုပ်ပေးလိုက်တယ်လို့ဗိုလ်မှူးဆိုင်ကျော်ကနေပြောပါတယ်။
6ဦးကတော့ဒီမြန်မာစစ်တပ်ကဒီအစီအစဉ်တပ်ဖွဲ့ချုပ်ဖြစ်တဲ့အားကတော့2019ခုနှစ်အတွင်းမှာလို့ဒီတမန်နေပြည်တော်မှာနေပြည်တော်လို့အဖမ်းမိတာလည်းပါတယ်တချို့ကတော့ဒီလာရရောက်မှာအညံ့ခံတာလည်းရှိတယ်59နှစ်မြောက်တော်လိုင်းလေးနဲ့တိုင်ကြီးမလားအခုရနေ့မှာကျွန်တော်တို့6ဦးပြန်လုပ်ပြလိုက်တယ်ညတို့ PC နေနဲ့လမ်းကြီးတို့ချင်းကြီးရောက်တဲ့နေရာအထိကျွန်တော်လည်းလမ်းပူမှာပြန်လုပ်ပြလိုက်တယ်ဖြစ်တယ်
TNL အဖွဲ့အနေနဲ့တည်တည်ကြိမ်ပါစုမြန်မာစစ်တုပ်ပန်း90တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကစစ်တုပ်ပန်း30ကျော်လှုပ်ပေးခဲ့ပြီလို့ဆိုပါရယ်ပြီးခဲ့တဲ့တောက်ကြနေ့နဲ့စနေနေ့တုန်းကတရုတ်နိုင်ငံသမ္မတရှီဂျင်းဖင်ကနေမြန်မာနိုင်ငံကိုလက်ပတ်ရောက်ရှိရမှာနယ်စပ်ရေးကိစ္စနဲ့ပတ်သက်ပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးခဲ့ပါရယ်ခေါင်းဆောင်လူသွေးဆုံမှုမှာနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့နယ်စပ်နေတိုင်းဒေသနဲ့ကိုင်ဖွဲ့အရေးတွေကိုလည်းဆွေးနွေးခဲ့တယ်လို့တပ်မတော်ဘက်ကပြောပါရယ်အခုလိုနိုင်ငံဆိုးရချင်းနယ်စပ်ရေးသိဆုံဆွေးနွေးမှုမှာနယ်စပ်ခြေပြုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအတွက်တရားမှုရှိလာနိုင်မလားဆိုတဲ့မေးခွန်းပေါ်မှာဘူမှုတိုင်းအကျော်ကအခုလိုပြောကြားပါဗျာ။
တ
แต่ยังวุ่นวายในมุชินาในเนี่ยสุดาแต่ดีก็รอดยังอะไรเลยที่เรียกว่าก็มีเซฟที่สมาร์ทเอาทั้งเยอะกูอเมริกาจันทร์ที่เรามาเลยตัวอเมริกาเมสซิสซ์มาบูดิคิลูบีเลยทุกซิสซ์มูคิลูบีนู่นเลยที่อเมริกาเด็กก็ทุกส่วนสุนิมูรีว่าขี้ลาละกันนะแต่ยังมีมาเนื้อสัตว์ชีวิตตั้งแต่แล้วในการพอดีพี่เด็กก็เช่นลูกลายพวกกี่อายุยังขายแล้วในการพอดีกูการพอดีเอ็มเอ็นทีเอตามหลังตัวพอดีอันนั้นเลยสาระพอดีฮะ แต่สิ่งที่ยังไม่ยืดทนได้ดีเลยล่ะสิ่งที่มาเสด็จนั้นสิ่งที่เต็มมันนี่เสียที่บาร์เลยที่พวกที่เนี่ยยามันยืนชันยี่ก็มันใช่เนี่ยยืนชันยี่ยาตัวส่งสุนีนัยบัวยาตีจะมาทำให้ยาตีไปไหมแล้วไม่ไปไหวแล้วลงมาตัวส่งสุนีนัยบัวมีอะไรจังก็เช่นยืนชันยี่จู่ๆสาวอุลมาอีกคนจะก็ตัวบาร์เลยคำนั้นเสียแล้วที่มีที่กูจีเรนเอาไปก็ฉันไม่สั่งงานนักเป็นจ้าละมาจะเช็ดเลยไม่รู้เลยจำเป็นอะไรจ้าละ
คือในเมื่อเราถึงนับว่าที่ราคาที่สั่งมาเราเลยแต่ตรงสื่อการเมืองสื่อในเรื่องตัวเช่าสื่อในหลายประเทศคือมาแล้วที่ตัวเด็กเขาที่ส่งที่ได้ช่วยไปจังเลยที่เขาเราต้องมีสื่อในเรื่องตัวเช่นนั้นที่อันนี้พี่คุยกับผู้มุ่งแต่จ้าก็รอสู้ยาไปก็ตัวส่งสื่อในบุกการนั้นเราไม่ใช่เดบุลูกพี่ว่าเลยยามันยิ่งใช้ยี่ก็ไม่ใช่พ่อเนี่ยกี่อายุยี่ขันแล้วในการพ่อเอ๋กูการพ่อเอ็มเอ็นทีเอ๋
ตามหลังพ่อตีอันนั้นเลยสาเรพ่อเนี่ยปีกันนี่ก็ฉันยืนยันจริงๆเนี่ยเที่ยวในงานกูไม่ยุ่งมานะเจนตัวส่งแค่ไปแม่ยี่ยาร์เรียพี่ไม่อยากชี้แค่เดี๋ยวคุยเช่นที่ไต้หวันพี่ป้อนนี่เสียพี่ป้าเลยครับเนี่ยนั่งกูเองพี่ป้าตัวเราว่าเช่นคุยจะมาอีสานยันตรีนวารบุกพี่ป้ามาเนี่ยเที่ยวในงานวูฮันมีมาสัตย์เก่งเกเรคอรุณาไวรัสบุกุสัตว์ยี่จวดตัวลานีบีพี่ป้าในงานนี้มาบากุสัตว์ลานีเดียวส่วนใหญ่จีทัวร์ลานีเดี๋ย
ကာကွယ်ရေးလုပ်ငန်းတွေကိုအရှိန်မြှင့်ဆောင်ရွက်နေတဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီကြောင့်အပြည့်စုံကိုဖီယိုမြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
ဒီကနေ့နှစ်ကုန်ပိုင်းလောက်ကစပြီးတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့နိုဗယ်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခဲ့ရသူ291ဦးသေဆုံးခဲ့တယ်လို့ဒီကနေ့တရုတ်အာဏာပိုင်တွေဘက်ကထုတ်ပြန်ထားပါတယ်။ကူးစက်နှုန်းများမီသေဆုံးမှုမြင့်တက်လာနေတဲ့ဒီရောဂါပိုးနဲ့ပတ်သက်ပြီးဟောင်ကောင်၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်ဝမ်၊ထိုင်း၊ရုရှား စ်ဆက်နေတဲ့နေဆက်တွေမှာရောဂါကာကွယ်ရေးအတွက်ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အခုလာမယ့်တောက်ကြနေ့ဆိုတရုတ်နှစ်တကူရောက်ပြီးဖြစ်တာကြောင့်ရောဂါကာကွယ်ရေးလုပ်ငန်းတွေကိုပုံမှန်ထပ်ပို့ပြီးဆောင်ရွက်နေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ခုကတိုင်းနာလူနာရဲ့ဖြစ်ကလည်း25နှစ်ဆိုရင်စပါမယ်။တိတိကုကဆိုလို့ရှိရင်လည်းအမိသားစုလိုက်အသွားလာတွေလည်းများတယ်ဆိုတဲ့ခါကျတော့ကျွန်တော်အနေနဲ့ဒါကတော့ပိုကျဆိုက်ရတော့မှာပေါ့နော်။
အခုဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါရဲ့လက္ခဏာအများစုကကိုပူပြီးဖျားတာအသက်ရှူကျက်တာနဲ့အဆုံးနှစ်ဖက်လုံးရောင်နေတာတွေတွေ့ရတတ်ပြီးယာတိတုပ်ကွေးလက္ခဏာနဲ့ဆင်တူတယ်လို့ဆိုပါတယ်။ရောဂါပြင်းထန်လာရင်တော့အဆုတ်ရောင်ရောဂါ SARS နဲ့ MERS တို့အပြင်ကြောက်ကက်ပျက်စီးတဲ့အထိဖြစ်သွားနိုင်ပါတယ်။တရုတ်နိုင်ငံမှာ2002ခုနှစ်တုန်းက SARS လို့ခေါ်တဲ့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ခဲ့ပြီးအာရှတိုက်အထိပြန့်နှံ့ခဲ့တာကြောင့်တစ်နှစ်အတွင်းမှာရောဂါကူးစက်ထံရသူ 8,000 ကျော်တဲ့က 1,000 နီးပါးသေဆုံးခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။အခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာလူအချင်းချင်းကူးစက်တက်ပလာဆိုတဲ့သံသယကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့လည်းတိတိကျကျမပြောနိုင်သေးပဲရှာဖွေနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ WHO ရဲ့ Regional Director နဲ့ Bloomberg မှာပြောထားတဲ့ဟာကိုကိုးကားပြီးတော့ပြောမှန်ဆိုလို့ရှိရင်တော့ခုလက်ရှိအနေနဲ့တော့ WHO မှာဆိုလို့ရှိရင်လူအနေနဲ့လူကူးစက်တယ်ဆိုတဲ့သက်တည်းတချို့လေးတော့ရထားပြီပေါ့နော်။ဒါပေမဲ့လို့သူတို့က clear evidence မရှိသေးဘူး။တကယ်လို့ virus ကလူကိုကူးစက်နိုင်သလားဆိုတဲ့ clear evidence မရှိသေးဘူး။ဒါကြောင့်မလို့ခုတည်းတည်းမှာတော့လူကလူကိုကူးစက်တယ်ဆိုပြီးတော့မပြောနိုင်သေးဘူး။
အခုဖြစ်နေတဲ့ novel coronavirus ရောဂါအတွက်ကာကွယ်ဆေးမရှိသေးပေမဲ့ကြိုတင်ကာကွယ်နိုင်မှုအတွက်ကတော့တကူရီကျန်းမာရေးကိုဂရုစိုက်ပြီးတရိတ်ဆန်တွေနဲ့တိုက်ရိုက်ထိတွေ့တာမျိုးကိုရှောင်ကြဉ်ရမှာပါကူးစက်နှုံမြင့်တက်နေတဲ့ဒီရောဂါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တန်တရားလူနာမတွေ့ရှိသေးပေမဲ့အပြည်ပြည်ဆိုင်ရာခီးသွွားတွေအနေနဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်တွေကိုလိုက်နာပြီးကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင် website နဲ့မြန်မာ CDC Facebook page တို့ကထုတ်ပြန်တဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်
။စုစုပြောပြသွားတာပါရှင်။ကျမတို့ VOE ကိုဝေဖန်ကြံပေးစာတွေပေးပို့လိုတဲ့တည်သချင်းတွေတောင်းယူလိုတဲ့ဆိုရင် VOE America တပ်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေစာရေးသားပေးပို့နိုင်ပါတယ်။မကြခင်ပါတော့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ကြရတော့မှာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆက်နိုင်ကြပါတယ်ရှင်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့တိုက်ရိုက်လေးလှိုင်းဆွေးနွေးခန်းကိုနားမစင်ခင်ကိုသိန်းထိုက်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာတွေကိုနားဆင်ကြရအောင်ပါရှင်
သမ္မတဒေါ်လေထောင်ဦးတရားစွဲရေးကနဦးအပြန်အလှန်ခြေပါချက်ဒီရီပါဘလစ်ကန်ပါတီဝင်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်မှာဒီသတင်းပဲစတင်ကြားနာပါလိမ့်မယ်။တရားရုံးချုပ်ရဲ့တရားသူကြီးချုပ်ကိုယ်တိုင်ကြားနာစစ်ဆေးမှဖြစ်ပြီးသမ္မတဟာအာဏာလွှဲသုံးစားလုပ်ခဲ့တယ်လို့လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ခဲ့တယ်ဆိုပြီးအောက်လွှတ်တော်ဒီမိုကရက်မတ်ဒီကစွဲချက်တွေတင်ခဲ့ကြပါလိမ့်
။ Will all senators now stand or remain standing and raise their right hand?
ကြားသာပရိသတ်ကပဲတရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကသမ္မတကိုရေးယူရေးမှာဂျူရီလူကြီးအဖြစ်ကြားနာမယ်အထက်လွှတ်တော်အမတ်တွေအားလုံးကိုကြမ်းကြိတ်ပေးခဲ့ပါတယ်ဒီအမှုကိုကြားနာရမှာဘဲမလိုက်ပဲကြားနာဖို့အထက်လွှတ်တော်အမတ်တွေကြမ်းကြိတ်ကြပါတယ်ဒီလိုဘဲမလိုက်ဖို့ကြမ်းကြိတ်ကြပြီမဲ့လဲအထက်လွှတ်တော်ရီပါဘလစ်ကန်ခေါင်းဆောင်ဂိုရင်ကသူဟာသမ္မတ၏ဗျူရိုနဲ့လက်တွဲဆောင်ရွက်နေတယ်လို့အစိုးရပိုင်းကလေးကပြောဆိုထားခဲ့တာပေါ့ဒါကြောင့်လည်းအမှုကိုတရားစွဲဆိုရေးဒီမိုကရက်ဘက်ကအောက်လွှတ်တော်ရဲ့မန်နေဂျာဖြစ်ခန့်ထားတဲ့အာဒန်ရှရစ်က ABC ရုပ်သံကလည်းအခုလိုဝေဖန်ပြောပါလေ
Imagine that you're a juror and the judge comes into the courtroom and says look I've been in consultation with the defendant
ညာဂျူရီကြီးအနေနဲ့ကြားနေပြီဆိုတော့တရားသူကြီးကတရားရုံးထဲဝင်လာပြီးသူနဲ့တရားခံဘက်နဲ့ညှိနှိုင်းပြီးသွားပြီးဒီအမှုစစ်ဆေးတဲ့အခါတက်တယ်ရီခေါ်စစ်တာမျိုးခွင့်မပြုဖို့လည်းသဘောတူလိုက်တယ်တက်တယ်ကန်ထောက်ထားမှတ်တမ်းတွေပြဖို့လည်းခွင့်မပြုတော့ဘူးလို့ပြောရင်ဒါမျိုးတရားသူကြီးကပြောတာဘယ်ဂျူရီလူကြီးမှကြားဘူးမှမဟုတ်ပါဘူးပြောခဲ့ရင်လည်းတော်တော်အတိတ်တည်းမဲတဲ့ကမော့ကမနိုင်တဲ့တရားခွင်လို့ပြောရပါလိမ့်မယ
်သမ္မတဖရန်ကတော့ပြီးခဲ့တဲ့ဇူလိုင်လယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒုသမ္မတအောင်ဂျိုးဘိုက်ဒန်နဲ့သားကိုစစ်ဆေးဖို့တောင်းဆိုခဲ့တာကအမားတစုံတရာလုပ်ခဲ့တာမဟုတ်ဘူးဆိုပြီးဒီသတင်းပတ်ထဲမှာပဲခုခံပြောဆိုပါတယ်လွှတ်တော်ကဒီပြုထားတဲ့ယူကရိန်းကိုပေးမဲ့အမေရိကန်ဒေါ်လာသန်း400ဘူးစီးရေးကူညီတွေကိုဆိုင်းငံ့ဖို့အဲ့ဒီအချိန်သမ္မတဖရန်ကဆုံးဖြတ်ခဲ့ပါလေ။ဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုတွေမလုပ်တော့ဘဲစီးရေးကူညီတွေကိုနောက်ပိုင်းမှပေးရခဲ့တာကြောင့်သမ္မတအပေါ်မှာတရားစွဲရေးယူတာမဖြစ်သင့်ဘူးဆိုပြီးသူ့ရဲ့ဥပဒေကြိုးဆောင်တွေကခုခံခြေပနေကြပါလေ။သမ္မတရဲ့ကြိုးဆောင်ဖွဲ့ကဥပဒေရေးရာချန်ပေးAlan Dershowitz ကခုလိုပြောပါတယ
်။ When you have somebody who for example is indicted for crime, let's assume you have a lot of evidence, but the grand jury simply indicts for something that's not a crime.
ဇုံပြောက်ယာကျွေးမှုကျူးလွန်လို့ခင်ဗျားကဆွေးချက်တင်ပြီးဆိုတော့ခင်ဗျားမှာတက်သည့်ထောက်ထားတွေအများကြီးရှိပြီးသားလို့ယူဆစရာရှိတယ်။ဒါပေမဲ့လည်းဘာယာကျွေးမှုမှမကျူးလွန်ဘဲနဲ့ခုံရုံးဖွဲ့ကဆွေးချက်တင်လိုက်တယ်။အခုဖြစ်နေတာကအဲ့ဒါပဲ။ခင်ဗျားမှာတက်သည့်ထောက်ထားတွေအများကြီးတော့ရှိတယ်။ဒီထောက်ထားတွေကနှစ်ဖက်စလုံးကမှန်တယ်၊မှားတယ်၊ငင်းနိုင်တယ်၊အငင်းပွားနိုင်တဲ့ထောက်ထားတွေကဖြစ်နေတယ်။ဒါပေမဲ့လို့အနာလွဲသုံးစားမှုနဲ့ရည်ယူဖို့တရားစွဲဖို့ဆုံးဖြတ်လိုက်တယ်။ဒီအချက်ကသမ္မတကိုရည်ယူနိုင်တဲ့ဖွဲ့စည်းပုံခြေခံဥပဒေမှာဖော်ပြထားတဲ့သတ်မှတ်ချက်မဟုတ်ပါဘူး
။သမ္မတကိုရည်ယူရေးဆွဲချက်တွေကိုအောက်လွှတ်တော်ကတင်ပြလိုက်ပြီးမှထက်လွှတ်တော်မှာကြားနာစစ်ဆေးတဲ့အခါလိုအပ်တဲ့တက်သည့်တွေကိုခေါ်စစ်ဆေးရေးဒီမိုကရက်ဘက်ကလိုလားနေပါလေ။ဒါပေမဲ့လို့ရီပါဘလစ်ကန်တွေဘက်ကဒါကိုလက်မခံပါဘူး။ဒီမိုကရက်တွေဟာကြားနာစစ်ဆေးရေးလုပ်ငန်းစဉ်တွေကိုအလင်းစလို့သူတို့လိုချင်တဲ့အတိုင်းဇွတ်လုံနေတယ်ဆိုပြီးအပြစ်တင်ပြောဆိုနေကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုအခုလိုအင်္ဂါနေ့ညတိုင်းမှနှာစင်နိုင်ကြပါရဲ့ရှင်။အခုတော့တိုက်ရိုက်လေးလိုင်းဆွေးနွေးဖို့အချိန်ရောက်ပါပြီ။ထုတ်လုပ်သူမတ်စုမွန်နဲ့အတူကိုသားညုံဦးစီစဉ်ထုတ်လွှင့်ပေးမယ့်တိုက်ရိုက်လေးလိုင်းကိုဆက်လိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေကိုကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတာဝန်သက်တမ်းကုန်ဆုံးတော့မဲ့ Professor ရန်ဟီလီနဲ့ပတ်သက်လို့ပါအခုဒီ Miss ရန်ဟီလီကအခုဆိုလို့ရှိရင်ပြောမှဆိုရှင်သူ့ရဲ့နောက်ဆုံးအစီအလာအတွက် Bangladesh နိုင်ငံကိုရောက်နေပါပြီ Ranger ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့မနေ့ကလည်းတွေ့ဆုံတယ်ဒီနေ့လည်းတွေ့ဆုံတယ်လို့ကျွန်တော်သိရပါတယ်လက်ရှိတော့မြန်မာနိုင်ငံလူခွေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့အထူးကိုယ်စားလှယ်တွေကိုတောက်လျှောက်ခန့်လာတဲ့နေရာမှာအခုဒီတာဝန်ကုန်ဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor ရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့ပြောရရင်အတော်လေးအငင်းပွားစရာဖြစ်ခဲ့ပါတယ်စစ်စုအလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလေနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုတွေအတော်ရပေမဲ့ဒီ Miss ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိတယ်လို့ပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်လေးညံခဲ့ပါတယ်အထူးဖြစ်တော့ဒီ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတဆူရတဲ့ဂျာမာဆက်ဆံရေးကလည်းမပြေမပြစ်ဖြစ်ခဲ့ပါတယ်ကျွန်တော်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ Miss ရန်ဟီလီရဲ့လုပ်ငန်းတာဝန်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်သုံးသပ်ဆွေးနွေးပါပါအဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင့်တက်ကြွလှူရှားသူဦးဆောင်သူလှူရှားသူဖြစ်ပါတယ် Equality မြန်မာကအမှုဆောင်ညချိုင်းမှုဦးအောင်မျိုးမင်းဒီလိုင်းပေါ်မှာရှိပါတယ်ခင်ဗျနောက်တူကတော့ဒီနိုင်ငံရေးဆောင်ပါတွေတုံ့တက်ရေးသားနေတဲ့ NHK ကသတင်းစာဆရာကိုတီဟနှုတ်စလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သရရှင်တွေရဲ့အမြင်တွေကိုလည်းကျွန်တော်တောင်းခံပါတယ်တော်စာရီတော်ရပါတယ် Facebook ကလည်းရပါတယ်အဲ့ဒီမှာအတော်လေးရုံရင်ကြမ်းတမ်းတဲ့အသုံးနှုန်းတွေပါတဲ့စာရီမှန်သမျှကျွန်တော်တို့ပေးပါတယ်ဖတ်မှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဖတ်လို့ရသမျှတစ်ဖက်အမြင်ရှိသမျှကိုကျွန်တော်ဖတ်တော့မှာဖြစ်ပါတယ်ခင်ဗျ။အဲ့တော့ကျောင်းရှင်ဆုံးကောင်မျိုးမင်းနဲ့ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ကောင်မျိုးမင်းဒီ Miss ရန်ဟီလီယာပြောမှဆိုတော့တတန်းကိုတော့မယ်သူနောက်ဆုံးစင်္ကလာတင်တော့မယ်။အဲ့တော့သူနဲ့ပတ်သက်လို့ impression ပေါ့နော်။တူတူကြကြသူအရင်ကုလသမဂ္ဂထူးကိုစေနဲ့တန်းရှင်မှဆိုရင်သူ့မှာထူးကြကြပြောစရာဘာများတွေ့ရပါလဲကောင်မျိုးမင်း။
အဲ့တော့ကျွန်တော်ဒီကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးစိတ်ကြံစစ်ကြံရှိတာကျွန်တော်တို့ကလူရောက်ရဖြစ်နေရတယ်။ဒီတော့ကရှိခဲ့တဲ့ကျွန်တော်တို့ဒီမစ္စတာယူကိုတာတို့မစ္စတာလာလာတို့ပြီးတော့ဒီမစ္စတာပီနီရိုကျွန်တော်ကန်တာနာအဲ့လေးယောက်ပြီးရမှာသူကတတိစစ်မှန်းမြောက်တပီးဖြစ်တယ်။ပထမဦးဆုံးအမျိုးသမီးတစ်ယောက်ဖြစ်တယ်လို့ဒီဂျပန်ပြီးလို့ရှိရင်တော့ကျွန်တော်တို့အာဆနိုင်ငံကနေလာခဲ့တဲ့အထူးစိတ်ကြံစစ်ကြံရှိဒီကျွန်တော်ပြောနိုင်တယ်ဒီနောက်ကတမိုင်းကြောင်းကတိုင်းရိုက်ဆိုတဲ့ကလေးခွေကြီးဒီကထားတော့ကျွန်တော်စစ်သားကြီးမှာဒီမြန်မာနိုင်ငံတစ်ခုလုံးရဲ့လူခွေကြီးပေါင်းစုံကိုတူညီနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်ပါမလားတခါဒီကျေမှုမှာလဲအာရှနိုင်ငံကဒီစစ်ကိုပူဇော်ပေးတဲ့အတွက်တခါအမျိုးသမီးခုစင်ပေါ်စင်ကြီးမလားဆိုတဲ့စဉ်းစားချက်နဲ့သူကခားလိုက်လားဆိုပြီးတော့စစ်သားကြီးအစိုးရကြီးဒီကျွန်တော်ပြေတယ်ဒါပေမဲ့သူကသူ့ရဲ့တက်တန်းကာလဒီတက်တန်းကြီးတိုးခဲ့တဲ့ကာလတစ်ခုလုံးမှာတကယ်ကိုစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ဒီတက်တာလုံးဝမရှိဘူး။ဒီခေချိုးဖောက်တဲ့ကေလို့သွဲထားတဲ့ဒီကတွေဒီကိုယ်ကွာရောက်ခဲ့တယ်။သူသွားလို့တောင်းဆိုနေဒီကတွေကလည်းတကယ်တမ်းဒီခေချိုးဖောက်မှုအများဆုံးဖြစ်တဲ့ဒီကတွေဖြစ်တယ်။နောက်တစ်ခုကသူကခီးစားချက်ကတော့ဟိုခုနကကိုသားညီနေကုန်းအဖွင့်မှာပြောသလိုပဲကျန်သောလူခွေစုံစမ်းစစ်ဆေးရာရှိကအဲ့ဒီမှာစစ်အစိုးရရဲ့မဖြစ်သက်တာတစ်ခုပဲခံရတယ်အဲ့ဒီမဲ့မစ္စရန်ဟီလီရဲ့ကိစ္စမှာတာလို့ရှိတော့သူတက်လာတဲ့နောက်ပိုင်းမှာဒီကန်တနာကြီးအဒီရက်တတရားဒီခိုင်းကိစ္စတော်တော်ကြီးလူပြောများလာတယ်သူကအဲ့ဒီအကြောင်းကိုဆက်ပြီးလိုက်ရတဲ့ပြည်သူဖြစ်တယ်အဲ့တော့ဒီခိုင်းကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုဟိုသဘောမကျတော့ခဲ့တဲ့မှာဒီအစွန်ရောက်ဒီဘာသာရေးအခြေခံနဲ့ဘာဘာသာလူမျိုးသူတို့ရဲ့ဗတ်နမ်းနဲ့ဆက်ပြီးတော့အုံတော်ကြီးရတယ်သူသူစဲစဲတိုင်းတားနေစဉ်းယူဖြစ်လာတယ်။နောက်တစ်ခါမျိုးချစ်နဲ့ဆိုပြီးတော့ပုံပုံကျွေးကြတဲ့သူတွေကသူ့ကိုပို့ပြီးတော့မုန်းတိမှုတွေတိုက်ခိုက်ပြီးပုံများတဲ့အခြေအနေမြန်မာနိုင်ငံလက်ရှိရောင်းစားစုဟိုဦးဆောင်တဲ့အစိုးရလက်ထက်မှာသူ့ကိုဗီဇာတော့လုံးဝမထုတ်သေးတဲ့အစီအစဉ်ဖြစ်တဲ့အတွက်သူ့ပုံမှာလက်ခံမှုကတော့ဒီပြီးခဲ့တဲ့လူခွေစုံစမ်းစစ်ရေးအရာရှိမှာသူကပုံပုံပြီးတော့အခက်အခဲများစွာပြုံရတယ်တိုက်ခိုက်မှုခံရပုံကြုံရတယ်နောက်တစ်ခါသူ့ရဲ့ character အတသူ့ရဲ့အမျိုးသမီးဖြစ်မှုကိုစားစင်မှုစားတဲ့အချက်တွေအားစတာတွေကိုဒီ social media မှာတစ်ဆင့်တိုက်ခိုက်ခံရတာအများဆုံးလူကျွန်တော်ပထမဆုံးသိသတ်မိပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒါနဲ့တဆက်တဲ့မီဒီယာမေးချင်ပါတယ်ခုနကပြောမဆိုရင်သူ့ရှေ့မှာရှိရဲ့ Mr. Kanana လက်ထက်မှာကစစ်တွေ့သွားတဲ့ခါမှာဆနာပြကန့်ကွက်တာတွေဂျုံခဲ့တယ် Miss Yan Hee လည်းလာသူဂျုံရတယ်ချင်းချောက်တာတောင်ခံခဲ့ရတယ်လို့သိရပါတယ် ပြောမဆိုရင်နောက်ပိုင်းမှာမြန်မာဆွေးရကလည်းဗီဇာမပြီးတော့ဝင်ခွင့်မရတော့အဲ့တော့ဒီနောက်ပိုင်းမှာသူ့ရဲ့အစင်ကစားတွေတော်များများကပတ်ဝန်းကျင်ကိုလှည့်ပတ်ပြီးတော့ပဲသွားပြီးသူစုနေရတယ်မြန်မာနိုင်ငံလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပေါ့အဲ့တော့သူ့အစင်ကစားတွေကတကယ်တမ်းဒိုက်ရိုက်တက်နပိပခဖြစ်တဲ့နေရာတွေကိုမသွားနိုင်တော့တဲ့တကြောင်သူ့အစင်ကစားတွေကဟိုညှိနှိုင်းမှုမရှိဘူးဟိုမျက်မျှတမှုမရှိတော့ဘူးဆိုတဲ့ဝေဖန်တာတွေလည်းရှိပါတယ်အဲ့တော့သူထွက်ခဲ့တဲ့အစင်ကစားတွေပေါ်မှာတကယ်ပဲအဲ့လိုရှိနေလားကော်မြူနီအမြင်သိကြပါလား
ကတော့အရင်ဆုံးကသူဒီလာပြီးတော့မြန်မာပြည်တွင်းဝင်လို့ရဖို့တဲ့လုပ်ဆောင်တဲ့နေရာမှာသူကဒီ site data လည်းတော့ပါတယ်စစ်စစ် data ကိုတော့တာပြီးလို့ရှိရင်ကျွန်တော်တို့ဒီ champion data တွေအကုန်လုံးသိသွားတယ်ကြာသွားပြီးတော့တွေးဆနိုင်တဲ့သူမျိုးကိုအကုန်လုံးအစိုးရဖိသိတဲ့သူအားလုံးကိုလည်းသူတွေးတယ်ဒါအပြင်ဒီပြည်နိုင်ငံလုံးရဲ့ citizen ဆိုတဲ့လူတွေရန်ကုန်မြို့မှာသူတို့ရှိနေလူ free data လုပ်နေတဲ့ CS တွေဖြစ်ပါတယ်အဲ့တော့သူရဲ့တာဝန်ကရနိုင်မယ့်တပင်းတွေကိုကြအောင်ယူပြီးတော့ဒါကိုရပုတ်ကြီးရမယ်ဒါနဲ့ပတ်သက်ပြီးတော့တက်တင်ထောက်ထားတယ်ဆက်ကပြုပြီးရောက်ရှိနေတဲ့တခြားသောတိုင်ကြားမှုတွေကိုဝေဖန်သုံးသပ်ပြီးတော့သူရဲ့အသိဉာဏ်နဲ့ရှင်ပြလောက်ရမယ်တာဝန်ဖြစ်ပါတယ်အဲ့တော့ဒီလိုမျိုးအရင်တော့ကွာတဲ့အခါမှာကျွန်တော်တို့ဟိုတွေးကြည့်တဲ့အချက်ပေါ်မှာဘူးဒီလိုသူကြီးရယ်နောက်တစ်ခါအခုကျတော့ဗီဇာပိတ်တဲ့အခါမှာတော့သူရဲ့တာဝန်တိုင်းငါတင်မရဘူးဆိုတော့ငြိမ်ပြီးလို့မငြိမ်နေပြီးတော့ဘာမှမကြည့်ပဲလောက်ရမယ်တာဝန်မဟုတ်သူတာဝန်ကကြီးကြီးရမယ်ဆိုတော့ဒီလူကိုဒီတာဝန်မှန်တကယ်ချိုးဖောက်ခံရတဲ့လူတွေရှိတော့ဒီတာဝန်သူသွားတာရှိပါတယ်ဒါကြောင့်မို့သူမက်မက်တစ်ဆွဲသွားတယ်ထိုင်းနဲ့သွားတယ်ဒါကသူမှလုပ်တာမဟုတ်ပါဘူးအရင်တုန်းကကျွန်တော်တို့ဒီဝင်ဝေးရတဲ့မစ္စတာကန်တန်နာမစ္စတာပီနေရိုတို့ဖြစ်တုန်းကလည်းဟိုတန်းမြတော့တကယ်ကြီးရရှိဖို့အတွက်ဒီတွေမှလည်းပြည့်တယ်လို့ထိုင်းနိုင်ငံမှာခြေတိုက်တဲ့ဒုက္ခတွေကြီးတော့အကြောင်းပြုကြောင့်ခပြေးသိမ်းဆောင်လာရတဲ့ဒီငယ်ငယ်ခိုလုံဒီဒုက္ခတွေသူတွေတွေ့ရတဲ့အစီအမံရှိပါတယ်ဒါပေမဲ့ဒီဒီလိုမျိုးသူတို့ကဘာပေါ်ပါမူတည်လဲဆိုတော့ပြောစင်းတဲ့ယုံကြည်မှုခံနေဖြစ်တဲ့အဖြစ်ဖြစ်နေခိုင်လုံမှုဒါနဲ့ပတ်သက်တော့ကြိုးကြောင်းဆက်ရုံမှုနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှာဖြစ်တယ်။အဲတော့ဒီမစ်ဆီယန်ကြီးရတော့ရန်ရက်တဲ့ဒီဘက်ပြင်နဲ့ပြင်းပြအကုန်လုံးရေးနေတော့ကျွန်တော်မဖြစ်ဘူးပြ။ဘာကြောင့်လဲဆိုလို့ရှိရင်သူရဲ့တွန့်ကျင်မှုကြီးသူရဲ့ဟိုရက်တီမှုကြီးဒါကြောင့်မလို့သူစုံလမ်းစစ်ဆေးရာရှိဆိုတဲ့တာဝန်ပေးတာ။ဒါကဖြတ်တမ်းမှုကာလမှာတောက်လျှောက်သူ့အနေနဲ့ကိုရီးယားနိုင်ငံပြည်ရဲ့လူခွေဟိုဒီစုလာမှာပြရရှိထားရဆိုတော့လူခွေကမူတည်ရရေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒါမျိုးကျွန်တော်တို့လည်းဟိုဒီလိုမျိုးပဲကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကိုအမျိုးမင်းလေလိုက်ပေါ့ပါနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ပြည်နယ်ဆွေးနွေးမယ်ကုတ္တရာဖိတ်ခေါ်ခြင်းပါလေကုတ္တရာကိုမဖိတ်ခေါ်ခင်မှာတချို့ကျွန်တော်ရထားတဲ့ပေးစာတချို့ကိုဖတ်ကြားခြင်းပါလေအရင်ဆုံးဥတင်ငွေသူပေးတာကတော့မစ္စယန်ဟီလီကကုလလူခွေကောင်စီရဲ့ခန့်ထားတဲ့ကုသလေဖြစ်တဲ့အတွက်သူ့ရဲ့တာဝန်ကိုထမ်းတာပါအချိန်ကျလို့အစင်ကစားတင်သွင်းတဲ့ခါမှာမြန်မာနိုင်ငံလူခွေနဲ့ပတ်သက်လို့အစိုးအကောင်တင်သွင်းရတဲ့သူပါတဲ့မြန်မာစုကကြိုက်တာဖြစ်စီမကြိုက်တာဖြစ်စီသူ့ရဲ့တွေးရှိချက်ကိုတင်သွင်းခြင်းသာဖြစ်ပါတယ်မှားတယ်မှန်တယ်ဆိုတာကတော့အများဆုံးဖျားမှာပါတဲ့ကုလသမဂ္ဂထူးကုသလေကိုပေးမှုဝင်တဲ့အတွက်ဘာအကျိုးရှိလဲဆိုတာစဉ်းစားမှာပါဒီနေ့ခေတ်ခါမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်တာမလုပ်တာပဲအဖက်တင်ပါတယ်IT နီးပညာခေတ်မှာကဘာကြီးကရွာသားသားပဲရှိတယ်ဆိုတာနားလည်ဖို့လိုပါတယ်။ဓာတ်ပုံတွေဗီဒီယိုဖိုင်တွေလူတင်မေးမြန်းမှုတွေကိုနီးပညာနဲ့လုပ်နိုင်တယ်ဆိုတာသဘောပေါက်ဖို့လိုပါတယ်။ဒီတော့ Miss Yanhili နိုင်ငံတွင်းဝင်ရသည့်ဖြစ်စီမူရင်းရသည့်ဖြစ်စီမထူးပါဘူးတဲ့။သူ့ရဲ့ရည်ရည်ချက်ကတော့သူ့ရဲ့တာဝန်သူထမ်းဆောင်တာလို့ပဲမြင်ပါတယ်တဲ့။ဒါဥတင်ကိုရဲ့အမြင်မှာနောက်ထပ်သရရှင်တူဖြစ်တဲ့ပြမနာဖိုးကြီးသူ့ရဲ့အမြင်ကတော့ Miss Yanhili ဘက်ကကြည့်ရင်တော့လူခွင့်ရေးဖွဲ့စည်းကပါတယ်။လွန်ခဲ့တဲ့စနေလောက်တုန်းကလူခွင့်ရေးဖွဲ့စည်းတွေကအခုချိန်လောက်ရောင်းဆိုးခြင်းမရှိပါဘူးတဲ့။အင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်ရုရှားမြောက်ကိုရီးယားအစရှိတဲ့နိုင်ငံတွေဘာဖြစ်ဖြစ်တိတ်လှုပ်ရှားရှားဖြစ်အောင်ပေါ့စီပေါ့စီမလုပ်ကြပါဘူးလေအင်အားချိနေတဲ့နိုင်ငံကလေးတခုကြတော့မျက်နှာစာပြဿနာတွေဖြစ်အောင်အဟစ်ပြနေပါလေမြန်မာနိုင်ငံရဲ့ဇင်းမြစ်အခြေအနေလည်းသေချာတိကျကြမသိပါနဲ့မသိပဲနဲ့နိုင်ထက်စီးနေလို့တောက်တော့တရားမျှတမှုမရှိဘူးဆိုပြီးတော့မစ္စယန်ဟီလီကိုရှုံချပါလေဒါပြမနာဥဖိုးကြီးရဲ့အမြင်ပါနောက်ထပ်ကျွန်တော်တို့ရရှိဥစိန်မောင်မိထီလာသူရေးထားတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစရေပရော်ဖက်ဆာရန်ဟီလီဟာအစပိုင်းမှာမြန်မာနိုင်ငံရဲ့လူခွင့်ကိစ္စနဲ့ပတ်သက်လို့မှန်မှန်ကန်ကန်လေ့လာဆောင်ရွက်ပါတယ်တဲ့။ရွန်ဂျာရေးပေါ်လာပြီးတဲ့အချိန်ကစပြီးတော့သူ့ရဲ့ရည်ရည်ချက်လှုပ်ဆောင်ချက်တွေဟာဘလိုက်မှုမကင်းတဲ့အဖြစ်ရောက်လာပါတယ်တဲ့။မြန်မာနိုင်ငံအစိုးရရဲ့ရှင်းလင်းဖြေကြားချက်တွေတင်ပြချက်တွေတပ်မတော်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ရှင်းပြတာတွေကိုလက်မခံဘူး။အလိမ်ညာတွေနောက်အစိုးရကတပ်မတော်ကိုကာဝယ်ပေးနေတာတွေဆိုပြီးတော့လက်မခံခဲ့ပါဘူးတဲ့။သူကိုယ်တိုင်ရွန်ဂျာအတိုင်းဝိုင်းအတွင်းမှာကွင်းဆင်းလေ့လာတယ်။မြန်မာနိုင်ငံအတွင်းမဝင်ရလို့အင်းကြီးချင်းနိုင်ငံတွေသွားပြီးတော့လေ့လာမေးမြန်းနေ။အဲ့ကရတဲ့အပေါ်ရန်အမြင်တွေနဲ့အဖြစ်အပျက်ကိုအခြေခံပြီးတော့ကုလသမဂ္ဂကိုဆင်ခံနေတဲ့ပြဿနာရဲ့အရင်းမြစ်ကိုမျက်ကွယ်ပြုထားပါတယ်။ဗလိုက်တဲ့သဘောတွေတွေ့ရပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံအစိုးရကသူ့ကိုလက်မခံဘူး၊ပြုံခွင့်မပေးဘူး။သူ့ရဲ့အစီအစဉ်ကြက်တွေကိုလည်းကုလသမဂ္ဂမြန်မာကုစလေကအပြင်းထန်ခြိပကန့်ကွက်ပါတယ်။ဒီလိုနဲ့ပဲ Professor Yan Hili တာဝန်ကုန်ဆုံးတဲ့အထိမြန်မာအစိုးရနဲ့သဘောကိုလည်းမှုတွေနဲ့ရင်ဆိုင်ပြီးတော့ခုဆုံးသက်သွားတာပါ။ဒါကတော့တော်ရှင်၃ရက်အမြင်ပါ။လက်ခံသူရှိတယ်လက်မခံသူရှိတဲ့သဘောပါပဲ။ကုတိယအမြင်သိကြပါလေ။ခုလိုမျိုးလူတွေရဲ့တုံ့ပြန်ချက်ကအမျိုးမျိုးဖြစ်နေတယ်။ကုတိယလူတို့ရဲ့ Mr. Yan Hili ပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်လို့ ကုတိဟရဲ့တုံ့ပြန်ချက်သိကြပါမယ်
တို့ဗျာဒါကတော့ကျွန်တော်တို့ဒီရခိုင်အရေးပေါ်မှာပြည့်ရသုံးသက်ချက်ပြည်တော်တို့ဒီ energy အစိုးရရဲ့တုတ်ပြန်မှုပေါ်မှာကြည့်ပြီးတော့အားလုံးကနေပြီးတော့ပြောကြတဲ့ချက်တော့ပေါ့နော်ကျွန်တော်အမြင်ကတော့ဒါကဒါကိုကျွန်တော်ဘက်ကနေကျွန်တော်ဟိုကျွန်တော်ချက်တော့ကျွန်တော်ပြန်ကြည့်တဲ့အခါကျတော့ကျွန်တော်နိုင်ငံရေးတောင်းလဲမှုဖြစ်ပေတာရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့အခါအခြေကကျွန်တော်တို့ဒီလူ့ခွင့်ရေးလှုပ်ရှားသူလူ့ခွင့်ရေးပတ်သက်တဲ့ကျွန်တော်တို့လူ့ခွင့်ရေးလာတော့ကျွန်တော်တို့နိုင်ငံရေးအခြေအနေကသမျိုးပေါ့နော်ဆိုတော့ဒီလိုကကျွန်တော်စစ်ဘုတ်ကြိုးပြီးဒီအုပ်ချုပ်တဲ့ဖြစ်နေတော့ကြတော့ကျွန်တော်ဒီလိုပုံကိုယ်တွေကပြည်သူလူထုအားပုံကိုယ်တွေဖြစ်ခဲ့တယ်သူတို့လာပြီးဆိုလို့ရှိလို့ရှင်တိုင်းဖို့တော့ဖို့လေအားလုံးကမြူးမြူးစူးစားကြတာပေါ့နော်သူတို့ကကျွန်တော်တို့ဒီဒီပြည်နိုင်ငံပြည်သူတွေလူ့ခွင့်ရေးဆုံးရှုံးနေတဲ့သူတွေအတွက်သူတို့ကအရေးပါတဲ့လူတွေဖြစ်ခဲ့တာပေါ့ဆိုတော့မစ္စတာရန်ဟီလီရဲ့ပြဿနာကတော့ဒီရောက်လာတဲ့အခြေအားလွဲမှားတဲ့အခြေအနေပေါ့နော်ကျွန်တော် round timing ဖြစ်သွားတယ်လို့ပြောရမှာပေါ့ဆိုတော့ဒီရခိုင်ကိစ္စဖြစ်တဲ့အချိန်နဲ့ဖြစ်သွားတယ်တော်ပို့ထောက်တာကကျွန်တော်တို့ဒီဒီဟာကကျွန်တော်တို့ဒီကုလသမဂ္ဂဒီလိုမျိုးလူခွေကြီးကျွမ်းကျင်နေသူတွေအနေနဲ့ဟိုပမာဆုံးကြုံရတဲ့အနေအထားလို့ပြောရမယ်။ဆိုတော့ဟိုသူတို့အနေနဲ့ကဒီလိုအခြေအနေမျိုးရင်ဆိုင်မှုတွေကိုဒီမြန်မာပြည်ကြီးအနေနဲ့အတွက်ကြုံအဖြစ်ပဲ။ဟိုအတွက်ကြုံဖြစ်ပဲဆိုတော့ကဒီလိုမျိုးအရသာအဆူရအောင်ပါစစ်တပ်ကကျွန်တော်တို့ဖိအားနဲ့ကျွန်တော်တို့ဒီအဒီစီကံဥပဒေဆိုင်ရာပေါ့နော်ပြဿနာတွေနဲ့ကြားမှာချုပ်ထွေးနေတဲ့အနေအထားကိုရောက်သွားတယ်။အဲ့ဒီမှာသူကဟိုသူအမြင်အတိုင်းနဲ့သူ့ရဲ့ဒီဒီပညာချင်းတရားလိုပဲသူရဲ့ချင်းကမှုသူရဲ့ပြည့်ဝနေနေပြောမှုသူရဲ့တည်ပြမှုတွေကအဲ့ဒီအချိန်မှာဘယ်လိုဖြစ်ခဲ့လဲဆိုတော့တပ်မတော်နဲ့ပတ်သက်လို့ဟာကျွန်တော်တို့ဒီအထိုးရရနေပြီးတော့အားကိုးနေတဲ့အချိန်ပေါ့ဒါဒီလိုကျွန်တော်ဆက်စင်ရေးတွေလုပ်နေရတယ်ဒီလူခွင့်နဲ့ပတ်သက်လို့ဟာဒီလိုမျိုးဒီကျွန်တော်ရခိုင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီတပ်တနာတွေရင်ဆိုင်ရတဲ့အချိန်မျိုးမှာရင်းနှီးပြန်ဟီးလီရဲ့တင်ပြချက်တွေကဘယ်လိုဖြစ်နေလဲဆိုတော့အထိုးရကိုဖိအားပေးသူဖြစ်လာပေါ့ဆိုချင်တာကဘာလဲဆိုတော့အထိုးရကသူမနိုင်မနည်းနဲ့သူကိုယ်တိုင်ဝင်လို့လို့မရဘူးရခိုင်ကိစ္စလုံခြုံရေးတပ်ဖွဲ့တွေကိုအားကိုးပြီးလုပ်နေတဲ့အချိန်မှာဒီလိုတွေတပ်ဖွဲ့တွေနဲ့ပတ်သက်လို့ဟလာအမယုံကြည်ဖို့ဟလာဒီကျွန်တော်တို့ဒီထောက်ပြချက်တွေရှိတဲ့ဟာကကျွန်တော်တို့အထိုးရကိုကူညီကြလို့မဖြစ်ဘဲနဲ့ဖိအားပေးသူဖြစ်တဲ့အခါကျတော့ကျွန်တော်ဆင်းတယ်မလို့အဖေနဲ့ကျွန်တော်တို့ဘေးရောစိုးစိုးနေဖြစ်လာတော့ကျွန်တော်အဓိကအမြင်ပြောရရင်စံလီရဲ့ဒီဟာစံတဲ့သူတွေလောက်ခဲ့တယ်လို့ပဲကျွန်တော်တို့ပြီးခဲ့တဲ့ဟာလူခွင့်ရေးကိုယ်စားလှယ်တွေလုပ်ခဲ့တယ်လို့ပဲသူလုပ်ပြချီတာကိုလုပ်ပြလေးလာပြချီတာလေးလာပြီးတော့မြင်တာကိုပြောတာပေါ့နော်ဆိုတော့အတိုင်းတွေကကျွန်တော်တို့အဲ့လိုခြေနေသိုးတဲ့အတိုင်းတွေကိုရောက်သွားတယ်မတင်ပတ်ပဲနဲ့ဆိုတော့သူကအထူးရောက်ကိုဟိုကူညီတယ်လို့ကူညီဖို့စူးစမ်းတော့လည်းပဲလူခွင့်ရေးတပ်သားတွေတင်ပြဖို့စူးစမ်းဖြည့်ရှင်းဖို့ဟာတင်ပြတော့လည်းပဲဟိုအဲ့ဒီအခြေအနေကအထူးရောက်အကျက်ပဲဖြစ်နေတဲ့အချိန်ဒါတို့ပြည်တင်ဆုံးထားမှုတွေနဲ့ဟာဟိုဆွတ်ဆွဲမှုတွေနဲ့ကျက်တဲ့နေတဲ့အချိန်တွေကတက်ပြီးပြောင်းပြီးဖြစ်လာပါတော့ဆိုတော့အဲ့ဒီမှာသူရဲ့တုံ့ပြန်မှုတွေကမတော့ဒီလိုတော့ဟိုဟိုအဆိုးရွားတုံ့ပြန်မှုတွေကြတယ်လို့ဟိုလူခွင့်ရေးဖြစ်တဲ့အတွက်အရင်အဆိုးရွားတွေတုန်းကလည်းမတူရဲ့ဟလာဟိုကျွန်တော်လက်ရှိအဆိုးရွားကိုထောက်ခံတဲ့သူတွေရဲ့ဆန့်ကျင်မှုတွေအဲ့ဒါအမြင်ဆောင်မှုတွေလည်းရသွားတယ်ဆိုတော့အဲ့ဒီကျွန်တော်အမြင်ကတော့ Miss Yan ကြီးကအဆိုးမောင်းကြပြီးအဲ့တိုင်နဲ့ကြောက်သွားလို့ဒီလိုဖြစ်တယ်လို့ဆိုနေပါတယ်
ဟုတ်ကဲ့အဲ့တော့ဒါဆိုရှင် Miss Yan ကြီးလီထုတ်ခဲ့တဲ့အစီအစဉ်တွေရှိပါတယ်ဒီပေါ်မှာမြန်မာဆူရပက်ကတော့ဒါတစ်ဖက်သက်ဆန်နေမျှတမှုမရှိဘူးအမြင်နဲ့တုံ့ပြန်ခဲ့တယ်ကိုသီဟာရဲ့အမြင်မှာသူ့ရဲ့ဒီအစီအစဉ်တွေကမျက်မျက်တက်တာရောဖြစ်ရလားဘယ်လိုမြင်ပါလဲ
ကျွန်တော်ကဟိုကျွန်တော်တို့ကလည်းအချက်နဲ့ဒီရရှိမှုဆိုင်ရာပြဿနာတော့ရှိတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီအများနဲ့အများတစ်စီပေါ့အရင်ဟိုပုံကူများတင်ပြခဲ့တဲ့အရာဒီ report တွေဆိုလို့ရှိလို့တင်ပြချက်တွေဆိုလို့ရှိလို့ရှိတယ်ဒီနေ့အရင်အစိုးရကမကြိုက်ကြဘူးနော်ဆိုတော့ဘာလို့လဲဆိုတော့သူကတက်နိုင်သူအောက်ခြေမှာကျွန်တော်တို့ပြဿနာရှိတယ်လူခုရေချိုးပေါက်ကားနဲ့တရားခံရသူတွေအတန်လေးကိုသူကဟိုကိုးကားပြီးတော့ကျွန်တော်ပြုစုထားတာဖြစ်တယ်ဆိုတော့ဟိုလူခုရေနဲ့ပတ်သက်လို့လှုပ်ရှားသူတွေကကျွန်တော်နားလည်ဘယ်လိုဆိုလို့ရှိရင်သူတို့ရဲ့လှုပ်ရှားမှုကသူတို့မှာရှိတဲ့ကျွန်တော်တို့ဒီ source တွေကိုဟိုကျွန်တော်တို့အားကိုးတယ်နောက်တစ်ခါကျွန်တော်တို့ဒီတိုင်းကဒီနားလည်းဒီရဲ့တိုင်းကြက်ကြီးကိုအဖြေပြုတာပေါ့နော်ဆိုတော့ဟို double check တော့အားနေတယ်ဆိုတော့ကျွန်တော်ပြောချင်တာပါလဲဆိုတော့ဒီစုံစမ်းစစ်ဆေးရဲဆိုတဲ့ကဒီတော့ကျေဝန်မှုတော့လိုတာပေါ့နော်အဲ့တော့ဟိုဟိုမစ်ဆရာကြီးကြီးနေပါမဟုတ်ရှေ့ရလူတွေလုပ်ကြရတယ်ညာလေဟိုလုပ်တဲ့လုပ်ထိုက်တာတွေပါတော့လည်းတချို့ဟာလေးတွေမှာအရင်းပွားပွဲလေးရှိတာတော့အမှန်ပဲကြာဆိုတော့အဲ့ဒါကဟိုကျွန်တော်အမြင်ပြောရရင်တက်ဆရာမဟုတ်ဘူးဒါတော့မစ်ဆရာကြီးလေးရဲ့ပြင်ပြချက်တွေကလည်းအထူးရအားနေနဲ့ဒါကိုအသုံးချဖို့ပြီးတော့ဒီကပို့ပြီးတော့ကျယ်ရတဲ့လက်ဆိုင်နဲ့စုံစမ်းစစ်ဆေးဆက်လုပ်ဖို့ပဲကျွန်တော်အမြင်ပြောရရင်တော့ဟိုမစ်ဆရာကြီးလေးပြင်ပြချက်တွေကအကုန်ဖန်စရာလည်းမလိုဘူးဟိုနောက်ကကျွန်တော်တို့ဒီတကယ်တော့ဝင်ယူတတ်တာတွေသိရမယ်အစိုးရက reference ကိုဖြစ်ယူမယ်အဲ့တော့ကျွန်တော်အမြင်ပြောရရင်တော့အချို့ဟာတွေဟိုလက်ခံနိုင်ပွဲမရှိတာတွေလည်းပါတယ်သို့တော်လည်းပဲဒါဟာကျွန်တော်အမြင်ပြောရရင်တော့ဟိုအသုံးချမယ်ဟဲ့လားဟိုကျွန်တော်တို့ဒီတင်ပြချက်တွေပဲလို့ပဲကျွန်တော်မြင
်ဟုတ်ကဲ့ကိုတီဟာကျေးဇူးပါကိုတီဟာကွန်မြူမင်းဒီလိုင်းပေါ်မှာခန့်နေပြီးပါအောင်ခင်ဗျာတော်ရရှိနေကျွန်တော်လှည့်ပေးခြင်းပါတယ်အရင်ဆုံး ကိုညီညီရဲ့ပေးစာလေးဖတ်ချင်ပါလေ။ကိုညီညီကခက်တူတူပူတာပါ။မြန်မာပြည်ဝင်ခွင့်မရနိုင်တဲ့တမိုင်းကိုပိုက်ပြီးတော့ပြန်သွားရတဲ့သူပါတဲ့။ဘက်လိုက်လှုပ်ဆောင်မှုတွေနဲ့ကုလသမဂ္ဂရဲ့ဂုဏ်သိက္ခာကိုကြာဆင်းခဲ့တဲ့သူပါတဲ့။ဒါသူ့ရဲ့အမြင်ပေးပူတာပါ။နောက်တစ်ခုကကျွန်တော်တို့ဒီဥလာထွန်းရဲ့ပေးစာဖတ်ချင်ပါလေ။ဥလာထွန်းကြီးကတော့လူခွင့်အထူးကိုယ်စားပမောက္ခရန်ကြီးဒီဟာမြန်မာလူခွင့်အချင်းဒီအဆူအဆုံအနေထားမှာတာဝန်ထမ်းဆောင်ခွင့်ရသူဖြစ်ပြီးတော့သူ့ရဲ့တာဝန်ကိုတိကျပြတ်သားပွင့်လင်းစွာထုတ်ဖော်တင်ပြခဲ့တာဖြစ်ပေမဲ့စစ်တပ်ကိုအထိမခံနိုင်သည်ဖြစ်စီစစ်တပ်မျက်နှာကိုကြည့်နေရတဲ့ရတားအစိုးရအနေနဲ့ကကိုယ့်ရဲ့မူကိုစွန့်ပြီးတော့ကိုယ်စလေတော်ကြီးကိုပြည်ဝင်ဝင်ပိတ်တာမျိုးစစ်တပ်လူကြလုပ်ပင်းနဲ့ကဘာနဲ့ကုလသမဂ္ဂကိုပြစ်ပိနေတဲ့မျက်နှာပြက်ခံရတာပါလို့သူအနေနဲ့ပြောချင်ပါတယ်တဲ့ဒါဥလာထွန်းရဲ့မြင်မှာအဲတော့ရှင်လီလိုက်ပေါ်မှာတော့တဦးရောက်နေပါတယ်ကိုတိလက်မူကိုတိလက်မူတို့တို့ဆွေးနွေးမိများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ရှင်ကြီးလီကတော့သမရပတ်ဒီသမရအတင်းချုပ်ပတ်ဒီမထက်အောင်တော့တော်တယ်လူတယောက်လူကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့သူကအမှန်တရားကိုသင်ကြားတဲ့လူထောက်ပြတဲ့လူဖြစ်ပါတယ်အဲ့ဒါကြောင့်မဟုတ်တော့စစ်တပ်အဖွဲ့ကြီးစစ်တပ်အဖွဲ့ကြီးကလက်မခံတာဖြစ်ပါတယ်တော့မြို့ကြီးသားတွေနော်နောက်ကုမ္ပဏီဖွဲ့စည်းနေတဲ့အဲ့ဒီခံလာတဲ့လူတွေကတော့လက်ခံဖြစ်ပါတယ်ခင်ဗျာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကတော့သူ့ကိုတာမကျူစွပါတယ်ထောက်ခံပါတယ်လက်ခံပါတယ်ညရင်ကြီးလို့တော့လူမျိုးတော့နောက်ဟုတ်တော့ပေါ်လာပါသေးလို့ကျွန်တော်တို့ဆန္ဒပြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကုတီးလက်မှုကျွန်တော်ကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခုနကကုတီးလက်မှုပြောတာကြားပါမယ်သူတိုင်းရင်းသားကြီးအတိအကတော့ကျွန်တော်တို့လည်းသတိထားမိပါတယ်ဥပမာဆိုလို့ရှိရင် तू ကချမ်းကချင်ပြည်နယ်ကိစ္စရှမ်းပြည်နယ်မြောက်ပိုင်းကိစ္စရခိုင်မာရုံမရွန်ဂျာကြီးကိစ္စဒါနဲ့ပတ်သက်ပြီးတော်တော်လေးရေးသားခဲ့တော့တော်တော်လေးအချိန်ကာလမှာဖော်ပြခဲ့တော့ဒီတန်းသားလူငယ်စုတော်များရဲ့ထောက်ခံမှုရပါတယ်ဒါပေမဲ့ရခိုင်ကတော့ထောက်ခံမှုချွင့်ချက်ပေါ့နော်အဲ့တော့ဒီဒါပေမဲ့လည်းပြဿနာက assess ပေါ့ဟောပေါ့နော်သူအနေနဲ့ဗမာပြည်ဝင်ခွင့်မရတာမြန်မာအစိုးရကသူ့ကို corporate ပူးပေါင်းဆောင်ရွက်မှုမရှိတာဒီအခြေအနေတွေကြုံခဲ့ရပါတယ်အဲ့တော့ပြောမယ်ဆိုရင်အထူးကိုယ်စားလှယ်အနေနဲ့သူတာဝန်ထမ်းဆောင်နေရတဲ့အချိန်မှာအခက်အခဲဆုံးအခြေအနေတွေကိုအမျိုးမင်းတို့ကလည်းသူနဲ့လည်းထိစပ်မှုရှိမှာပါအဲ့တော့အခက်အခဲဆုံးအခြေအနေတွေဖြစ်တည်ပြောမယ်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျာ
အထမအုံးဆုံးကတော့သူကဒီလူမျိုးပြည်ဝင်ဝင်ဗီဇာတောင်းရပါလေတောင်းပြီးလို့ရှိရင်ဒေနေရာတွေကိုတွားကြည့်နေဆိုရဲဟာကိုသူကအစိုးရကိုတည်ပြရတယ်ဒါပေမဲ့အစိုးရကဒေနေရာတွေခွင့်ပြုပါတယ်ဆိုရဲခွင့်ပြုချက်အတိုင်းပဲတွားလို့ရတယ်ဗျာဗီဇာရတယ်ဆိုပြီးသူတွားကြည့်နေမိတာတွားလို့မရအောင်ဒါကကုလသမဂ္ဂရဲ့ပရိုတိုကိုရုပ်ထုတ်လို့ဒီအတိုင်းဖြစ်ပါတယ်အဲ့တော့ကျွန်တော်နဲ့တွေ့ရှိတဲ့အချိန်မှာကျွန်တော်မြင်ရပါတွေ့ရတယ်ဆိုတာအရင်အစိုးရလက်ထက်တည်းကကျွန်တော်သူကြုံတွေ့ရတဲ့ချက်ချက်တခုကတွားချင်တဲ့သူတွေ့ဆုံမှုတဲ့တည်နေမှန်ကန်ရရှိဖို့အတွက်တွားဖို့အတွက်ဒီအကြံပြုတဲ့နေရာတွေကိုတွားဖို့မပေးတဲ့အရာမျိုးကျွန်တော်ဖြစ်တယ်။ဥပမာကျွန်တော်တို့ဒီရခိုင်ဒေသမှာရှိနေတဲ့စခန်းတွေကိုတွားပြတွေ့မယ်ဆိုလို့ရှိရင်ခုနလိုကျွန်တော်တို့ဒီတက်ကရှိနေတော့မွတ်စလင်များအများဆုံးနေထိုင်တဲ့စခန်းမျိုးရခိုင်နဲ့တွေ့ဖို့အတွက်အစီအစဉ်ထားတဲ့နေရာမျိုးဆိုလို့ရှိရင်သူကရခိုင်ပြည်သူနဲ့တွေ့ဖို့အတွက်ဒီစီဒီဘီလုံချုံရေးရခွင့်ပြုရတာဖြစ်တယ်အဲ့တော့သူ့ကိုခွင့်ပြုတဲ့ဒီမွတ်စလင်များရှိတော့ဒေတာပြန်မှရှိမွတ်စလင်ရှိတဲ့ဒေတာကိုတွားပြီးတွေ့တဲ့အခါမှာဘာဖြစ်လာလဲဆိုတော့သူကတစ်ဖက်ပဲယူပါတယ်ဒီအချက်ကိုပဲကိုးကားပါတယ်ဆိုတော့တစ်ဖက်ကတိုက်ခိုက်မှုဖြစ်လာတယ်အမှန်တော့အစိုးရကစီစဉ်ပြီးတဲ့အခါမှာဒီအရွယ်ခွင့်ပြုရဆိုလို့သူမှရတဲ့နေရာတွားရတဲ့အရာမျိုးရှိတယ်နောက်ဆက်တစ်ခုကတော့တွားမှုအတွက်ခုနကပြောတဲ့နေရာကချင်းနဲ့ဒီရှမ်းဒေသနဲ့ရခိုင်ဒေသနဲ့မီဒီရောနဲ့ရန်ကုန်နဲ့အင်းစိန်ထောင်နဲ့စတဲ့တွားမယ့်နေရာတွေကအများကြီးဒါပေမဲ့သူ့ကိုထုတ်ပေးထားတဲ့ရက်ကကျွန်တော်ဟိုတပတ်လောက်ပဲရှိတပတ်လောက်ပြီးမှအဲ့လိုတွားနိုင်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့လမ်းဖြည့်တွားလာမှုအခြေအနေနဲ့ဆိုရင်ဟိုရောက်တဲ့အချိန်ကခဏလေးပဲရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ပြည်စုံလုံးလောက်တော့သုံးသပ်မှုတွေထပ်ပေါ်နိုင်အောင်လူများစွာနဲ့ပြည်ပြောမင်းမြန်နိုင်ပြီးတော့တင်းချက်လေးရယူနိုင်အောင်လုပ်ဆောင်တဲ့ခါမှာအခက်အခဲတွေအများကြီးရှိခဲ့တာတော့သူကိုယ်တိုင်ထုတ်ပြန်နေပညာချက်ထဲမှာလည်းကျွန်တော်သိခဲ့ရပါတယ်ဒါကသူ့ရဲ့အခက်အခဲတစ်ခုပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီ Ranger ဆိုတဲ့အုံနှုံးမြန်မာစုရကလည်းလက်မခံပါဘူးမြန်မာလူလူတော်များများကလည်း Ranger လို့ပြောလို့ရှိရင်ဒေါ်လီခါသေးဖြစ်ကြတယ်အဲ့တော့ဒီနေရာမှာသူဒီဆောင်ရွက်ချက်တင်တဲ့ပတ်သက်လို့မြန်မာပြည်ပေါ်မှာသဘောထားမကောင်းဘူးနောက်တချို့ဒေါ်ဆန်းစုကြည်နဲ့သူနဲ့အဆင်မပြေဘူးဒေါ်ဆန်းစုကြည်ပေါ်မှာသဘောထားမကောင်းဘူးဆိုတဲ့ဟာမျိုးတွေစာမျိုးတွေအခုဆွေးနွေးပွဲအတွက်စာတော်များကျွန်တော်တို့ရပါတယ်အကြောင်းလို့သူကဒေါ်ဆန်းစုကြည်ပေါ်မြန်မာလူလူပေါ်သဘောထားမကောင်းဘူးဒါကြောင့်မို့ဒီလိုအစီအစဉ်အမျိုးတွေထွက်လာတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်သိချင်တာကကော်မြူဝင်းတို့ထိစပ်ထားတဲ့လူတွေဆိုတော့သူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တဘောလာလူခွေနဲ့ပတ်သက်လို့တဘောလာဘလူးများတိခေါ်မိပါလဲ
သူကတော့ဒီရိုဟင်ညာဆိုတဲ့နာမည်ကိုသုံးပါတယ်ဒါဘာလို့သုံးပါလဲဆိုတော့သူ့တိုင်ကရှိထားခဲ့တဲ့မစ္စတာကန်တန်နောအစဒီနာမည်ကိုသုံးထားတယ်ဒီစကလုံးကကုလသမဂ္ဂမှာသုံးသောကုလသမဂ္ဂကဒီသုံးဆွဲမှုအတွက်လှုပ်ဆောင်ထားသောစကလုံးဖြစ်တဲ့အတွက်သူကဒါကိုမသုံးပါဘူးပြောလို့မရကုလသမဂ္ဂလက်ခံထားတဲ့ဝန်ဝန်အောက်ကိုရောက်သွားပြီတရားဝင်လို့သတ်မှတ်ထားသော နာမည်တစ်လုံးနဲ့ဖြစ်နေတဲ့အတွက်တရားဥပဒေသုံးတယ်အဲတော့ရိုဟင်ဂျာလို့အတိအမှတ်မပြုတဲ့လူကဒီအမျိုးသမီးရောရိုဟင်ဂျာလို့သုံးနေတာရိုဟင်ဂျာဘက်ကိုအာဒီစာနာမှုတွေပေးတယ်ကိုကြီးဒီဘက်မျက်နှာလိုက်တယ်ဆိုထင်သွားတဲ့သဘောမျိုးအဲ့ဒါမျိုးဖြစ်သွားနိုင်တယ်ယူဆတယ်အမှန်တော့ကုလသမဂ္ဂသုံးတဲ့စကလုံးကိုကုလသမဂ္ဂမှာစာဝန်ထမ်းဆောင်တဲ့သူကသုံးရင်းဖြစ်ပါတယ်ဒါသူ့ရဲ့ဒါသူ့ရဲ့ပုံကွေရဲ့တိကျမှုပဲနဲ့ဒီဒီ professional ရဲ့တိကျနော်ဝန်ထမ်းတစ်ခုရဲ့ဝန်ထမ်းတစ်ယောက်ရဲ့ဒါမှမဟုတ်ရှေ့ဒီမှာခန့်အပ်ထားတဲ့သူတူရဲ့ရဲ့တိကျလို့ကျွန်တော်ထင်တယ်နောက်တစ်ခုကသူကထူးခြားချက်တစ်ခုကတော့အရင်လူခွေစုံစမ်းစစ်ဆေး comments ဒီအရာရှိတွေကလူခွေချုပ်ဖောက်မှုပြောပေမဲ့သူကဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့သူကထုတ်ဖော်ပြောဆိုမှုတစ်ခုရှိခဲ့တယ်ဒါကတော့ဒေါ်အောင်ဆန်းစုကြည်ကဒီလိုမျိုးလုပ်နိုင်တဲ့ကိစ္စတွေရှိတယ်ပဲဒီလောက်ကြီးမလုပ်ဘူးဆိုတဲ့ပြောကြားချက်ကဒေါ်အောင်ဆန်းစုကြည်ကိုအလုံးကျူးကိုးကွယ်တော်သူများဒေါ်အောင်ဆန်းစုကြည်ကိုလုံးဝအထင်မှန်နဲ့အရင်ချစ်မြတ်လို့တော်သူများကဒါဒေါ်စုတော့စော်ကားပြီဆိုပြီးတော့ဒေါ်စုဘုံမှာသူမုန်းကြီးနေပြီးမနာလို့ဖြစ်နေစတဲ့အတွေးမျိုးတွေတော့သူ့ကိုဒေါ်အောင်ဆန်းစုကြည်ဘုံမှာဒီလိုစိတ်ထားတွေထားပါတယ်ဒွေညာဆက်စကလုံးတုံးချင်းကမျက်နှာလဲရရောက်ပါတယ်ဆိုတဲ့ပြောဆိုချက်ပဲကျွန်တော်တို့ထွက်လာတယ်လို့ကျွန်တော်ယူဆတယ်ဗ
ျဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမြင်ချင်ပါတယ်ကိုကနှစ်ယောက်လုံးကိုအရင်ဆုံးကော်မျိုးမင်းဖြစ်ပေးစေချင်ပါတယ်တော့မစ္စတာဟီလီကိုနေရာကနေဖယ်ဖို့ခြားတယောက်စားထိုးဖို့မြန်မာစုကလည်းတောင်းနေပါတယ်ပြောမစို့သူ့တာဝန်ရလည်းလုံးဝကုန်ပါပြီနောက်ထပ်စားထိုးလာမယ်အဲ့တော့စားထိုးလာမယ့်လူကရောမြန်မာလူထုတွေမြန်မာစုရတွေသူတို့အနေနဲ့စိတ်ကြိုက်ဖြစ်မဲ့ကိုယ်စွယ်မျိုးရပါမလား
ကျွန်တော်တို့ဒီရွေးချယ်တဲ့နေရာမှာဘာလို့ကြည့်ရလဲဆိုတော့မြန်မာအစိုးရအဆင့်ကျင်းတဲ့လူမျိုးပုံစံမျိုးကျွန်တော်ရွေးမှာမဟုတ်ပြလူခွေနဲ့ပတ်သက်လို့အတွေ့အကြုံရှိရလို့နောက်ကလူခွေဘူဝါဒတွေပေါ်မှာကင်ဆယ်ပြီးလွတ်ဆောင်နိုင်တဲ့သူနောက်တစ်ခါသူ့နိုင်ငံတွေကလည်းဒါနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အစီအစဉ်ဖြစ်တဲ့လူရွေးမှာပါအဲဒီတော့ကျွန်တော်တိုက်ကြည့်ရဲ့အချိန်ကြီးကလည်းလူခွေကိုအမှန်တိုင်းပြောလို့ရှိရင်အရင်တော့သူရဲကောင်းလို့ပြောလက်ခံပြီးမယ်အခုဆိုရင်လူခွေကြောင့်ပြောတာနဲ့ဟိုဒီဘက်တဲ့ကတရားကမဲ့လူဆိုတဲ့အမြင်မျိုးဖြစ်တော့လူခွေအမှန်တကယ်ပြောလာပြီဆိုရင်အခုရှင်အစိုးရပါဝင်လက်နက်ကိုင်တပ်ဖွဲ့တွေလာတဲ့လူစစ်တပ်လူမျိုးဒီလူကြီးတွေဖွဲ့တွေအကြောင်းပြောလာဆိုမကြိုက်တဲ့လူကတော့ရှိရအစင်လာပါပဲအဲတော့လူခွေစုံစမ်းစစ်ရေးကော်မရှင်ဆိုတာအစိုးရကြိုက်ဖို့အတွက်လုပ်ဆောင်တာမဟုတ်ပါဘူးနော်အစိုးရလူခွေရက်တီချက်ပေါ်မူတည်ပြီးလူခွေချစ်တယ်ကိုတမရှိရှိဓမ္မတိကျန်ကြကြစုံစမ်းစစ်ဆေးပြီးတော့ဂျာပေါ်ထုတ်ရေးသားမယ်တာဝန်ချေတဲ့သူတွေကျွန်တော်ဖြစ်ကျေပွားပူရေးကြည့်ပါရဲ
အဲ့
တော့ပြောပြီဆိုလို့ရှိရင်တော့စိုက်တယ်လို့ရှိတယ်မစိုက်တယ်လို့ရှိမှာပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတီဟောက်စက္ကန့်30လောက်ပဲအချိန်ရပါတယ်နောက်ထပ်ကုသလေကိုကုတီဟောက်ဘယ်လိုများမြင်ပါလဲခင်ဗျာမြန်မာလူလူကြိုက်ဖြစ်ပါမလ
ားကျွန်တော်တော့တော့ဟိုဒီဘက်ကတော့တိုင်ပင်ရပဲတော့ဒီတိုင်ပင်အခုချိန်မှာကောင်းပြီဗျကောင်းပြီဆိုတော့ကျွန်တော်တို့ဒီ report လည်းထွက်တာအခါကျတော့ကျွန်တော်တို့ထိုင်ကြောင်းအဲ့ဒီမှာဝန်ခံတာလည်းရှိတော့ဒီမိုက်နောက်နောက်တဲ့သူကမစ်ပြန်ပြီးတော့ပွဲမကျတော့ဘူးလို့ထင်တယ်အဲ့တော့သူပပနဲ့နဲ့နဲ့ကြိုက်ဝင်နေတော့ကျွန်တော်ထင်တယ်အဆင်ပြေပါလိမ့်မယ်လို့ထင်တယ်ဟိုအဓိကအချိန်ကားဖွင့်ပြလို့ဒီဖြစ်တယ်ပဲအခုဒါမဲ့ကျွန်တော်တို့ကိုယ်စလဲအနေနဲ့ကတော့ကျွန်တော်ခင်ဗျအားကြီးထုတ်လုပ်နိုင်ပါလိမ့်မယ်လို့ထင်တယ
်ဒီ
ကပါမျက်မှုလေဒီအခုကသဘောထားနဲ့တက်မလို့သဘောထားကိုချိန်မိပြီးတော့ကစားသွားနိုင်မှုပဲကင်ဆယ်သွားနိုင်မှုပဲလို့ထင်တ
ယ်ဟုတ်ကဲ့ကိုတီကဆိုလိုတာက ICU ကိုနောက်ဆုံး report ကိုပြောဆိုလိုတဲ့သဘောရပါတယ်ခင်ဗျကျွန်တော် daily life season အချိန်ဆီသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကွန်မြူမင်းနဲ့ကိုတီက channel တော်ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life season ဒီမှာကျွန်တော်ကပြပါ
ကိုသားညုံနဲ့ထုတ်လို့သူမဆုမုံတို့ရဲ့အင်ကာညတိုက်ရိုက်လေလံဆွေးနွေးခံစီစဉ်ကိုနားဆင်ကြကြတာပါရှင်အခုထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနှမ်းလောင်ကပြောပြပေးပါဦးမရှင
်အမေရိကန်သမ္မတအဖြစ်ကျန်သစ္စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချက်နဲ့သမ္မတဒိုနယ်ထရန့်ပေါ်တရားစွပ်စွဲရေးအထက်လွှတ်တော်မှကြားနာဆွဆွေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါဒါဟာဆိုရင်အမေရိကန်သမိုင်းမှာတတိယအကြိမ်အဖြစ်နဲ့သမ္မတသူ့အပေါ်တရားစွဲတင်မတင်စစ်ဆေးမဲ့ကြားနာမှုလည်းဖြစ်ပါတယ်သမ္မတထရန့်ရဲ့ Republican Party ကလူများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ကြားနာမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell တင်သွင်းထားတဲ့အစီအစဉ်ကိုမဲခွဲရမှာဖြစ်ပါတယ်ကွန်ဂရက်သဘောတူညီချက်ချင်းတစ်ခုရရှိခဲ့တာကိုထောက်ပြပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အရင်တစ်ခါမှမကြုံစဘူးအနိုင်ရမှုတွေထရနေပြီဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွစ်ဇာလန်နိုင်ငံဒေဗော့စ်မှာကျင်းပနေတဲ့အခုအင်္ဂါနေ့စီးပွားရေးဖိုရမ်အဖွဲ့မိန့်ခွန်မှာပြောဆိုသွားပါတယ်အမေရိကန်အထက်လွှတ်တော်မှသမ္မတကိုတရားစွဲဆိုဖို့ကြားနာမှုနောက်တဆင့်တရက်မစခင်နိုင်ပိုင်းကလေးမှာပဲသမ္မတကအခုလိုမိန့်ခွန်ပြောခဲ့တာပါတရုတ်နဲ့ကွန်ဂရက်သဘောတူညီချက်ပထမဆုံးအဆင့်ရရှိခဲ့တာနဲ့ကနေဒါ၊မက္ကဆီကိုနိုင်ငံတွေနဲ့ကွန်ဂရက်သဘောတူညီချက်ကိုအထက်လွှတ်တော်ကအတည်ပြုပေးလိုက်တာတွေအပါအဝင်အမေရိကန်ကလူလတ်တန်းစားအလုပ်သမားတွေနဲ့ကုမ္ပဏီတွေအတွက်သူဘလို့စွမ်းဆောင်လုပ်ခဲ့တယ်လဲဆိုတာတွေကိုပြောဆိုသွားတာဖြစ်ပါတယ်
င်္ဂါညထိပ်တန်းရောင်းနေတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ကြီးရဲ့ပြောင်းအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 30နှစ်တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.